အဝါပါဠိတော်မဟာပရိနိဗ္ဗာန်သုတ်ကသမဏတရား32ကအပိုက်တရား69ဟာအဲ့တော့ခါတိုင်းကတော့ဒကာကြီးဘုရားခင်အခုကတော့မတွေ့ဒကာဟောင်းနေမတွေ့ဘူးတက်တည်းလက်ကြီးကုန်တချို့ကလည်းဆရာဖြစ်ကုန်လို့သူများနဲ့သူဆရာတွေလောက်ကြအခုဒကာကြီးတော်ချိုတွေ့တော့ဒကာကြီးတော်ချိုပဲဥဆောင်ခိုင်းရတော့ပါပဲဒီရောကောအာနန္ဒကိုဆရာထိုင်တိုင်းထိုင်တိုင်းဒကာကြီးတော်ချိုကပါဠိသုံးပေါက်ချပြီးတာအားလုံးတညညတက်လေးလေးစားစားလိုက်ဆိုရအဲ့ဒါလေးရလည်းပဲမကန်ခက်ကောင်းစားတဲ့ခါတော့အားလုံးကြားဘူးပါပါ။တန်ပြင်းမင်းသမီးဆိုတာကြစွာမင်းကြီးသမီးတော်ပေါ့ကြစွာမင်းကြီးကိုယ်တိုင်ကစာပေပို့ချတယ်။ရာနေထောင်တောင်းစာဝါလိုက်တယ်လို့ခေါ်တာစာတက်သမီးတော်တန်ပြင်းမင်းသမီးရလည်းပဲစာပေပို့ချတယ်။စာပေပို့ချရာနေစာတက်တယ်အကလကကာပြီးတော့မင်းသမီးကိုတော့မမြင်ရဘူးပေါ့ကလကကာပြီးတော့စာပေပို့ချတယ်ယဟန်တပါးကဒီမင်းသမီးကိုတဲမြင်ချင်းတယ်မြင်ချင်းတော့စာအုပ်ထဲမှာမပါတဲ့စာကိုဆိုးတယ်စာတက်တယ်ဆိုတာစာမဖတ်တတ်လို့တက်တာမဟုတ်ဘူးဒီစာပေရဲ့အနဲ့အဓိပ္ပာယ်အဖွင့်ကိုရှေ့ရှေ့သူတော်ကောင်းနဲ့ရေးသားတဲ့ဒါအထကရာတီကာတို့အနုတို့မဒုတို့ဆိုတဲ့ဟာတွေအဲ့လိုအဖွင့်နေရှိတယ်အဲ့လိုအဖွင့်အဲ့အနဲ့တိပ္ပဖွင့်ဆိုချက်တွေကိုပို့ချအဲ့တော့မင်းကြီးကိုမြင်ရင်တော့စာထဲမှာမပါတဲ့ဟိန်စာလေဟေးဟေးလားလို့သူဆက်ဆိုတယ်။ဒါမင်းသမီးကစာအုပ်ထဲမပါဘူးလို့ပေါ့ပါတယ်ဆိုညင်းတယ်မပါဘူးပါတယ်။အဲ့တော့မင်းသမီးကကလကလှပ်ပြီးတော့အရှင်မစာအုပ်ဘယ်မလဲလို့မေးတော့စာအုပ်နှခမ်းမှာကပ်ပြီးရေးထားတာဟိန်စာလေဟေးဟေးလားပါဠိတော့မဟုတ်ဘူးပေါ့ပါဠိတန်လို့ရေးထားတော့အဲဒါကလကပြာလက်ကချလိုက်ပြီးတော့ကိုင်းတာဖြင့်လိုက်ဆုံးဟိန်တငါသည်တို့သည်ဇာလီပိုက်ကုန်ကိုဟေးဟေးလာဆွဲကြကုန်လို့ဒီလိုအနေပေးပြတယ်အဲဘုန်းကြီးပြောလို့လဲပါရကကတော့ခမီးတော်မင်းကြီးဖြစ်တဲ့ကြာစွာမင်းကြီးကိုယ်တိုင်ကလည်းစာပေပို့ချတယ်သမီးတော်ကလည်းစာပေပို့ချတယ်အဲသူ့အကြောင်းအရာလေးကတော့အဲ့ဒီမှာယဟန်နဲ့မင်းသမီးနဲ့ရင်းမြင်းချင်းချင်းမိလို့ဒါပဲမလို့ဒီတိုင်းမပေးစားဘူးဘုန်းကြီးကဒီတိုင်းမပေးစားတီကာတကြံပြုတ်နိုင်မတီကာတကြံပြုတ်နိုင်မပေးစားမယ်အဲနောက်တော့အခါကျတော့တီကာတကြံထွက်လာအဲ့ဒီတီကာကိုဒီလူပြန်တော်ခေါ်တာပေါ့ဒီဘုန်းကြီးလူတွက်ကိုသမီးတော်နဲ့ပေးစားတန်ပြင်းရွာကိုအပိုင်စားပေးလို့မင်းသမီးကလည်းတန်ပြင်းမင်းသမီးအဲဒီယဟန်လူတို့ကမင်းသမီးရဲ့ယောက်ျားကလည်းပဲသူရေးသားတဲ့တီကာကိုတန်ပြင်းတီကာလို့ဒီလိုရှိခဲ့ဘူးလေအဲတော့ဘုန်းကြီးပြောလို့ရတာတရားထိုင်ကနီးမှာရှင်းဥစွာဒီယောကောအာနန္ဒကိုဆိုတဲ့အခါမှာဒီမကြီးတော်ချူကချပေးလိုက်မယ်အားလုံးတညီတညွတ်လေးလေးစားစားလိုက်ဆိုပါလို့တရားထိုင်ချိန်တိုင်းဆိုရအဲဒီပါဠိကိုသုံးကောက်ဆိုပြီးတော့မြန်မာကအနဲ့မဟုတ်တော့ဘူးအားလုံးသိအောင်သူတို့ရေးထားတယ်ဘုံတော်အနန္တကံတော်အနန္တညာတော်အနန္တအပ္ပမေယမဆိုင်ရှင်းနိုင်သောဂုံကျေးဇူးတော်အနန္တတို့နှင့်ကြည်ဆုံးတော်ပါပြီတော်ဘုရားရှင်ကိုတော်မြတ်ကြီးအဆုံးအမဖြစ်သောရှင်ဝပတိပါအစ်မြဝိပဿနာကိုကျင့်သုံးအားထုတ်ခြင်းဖြင့်ဘုရားရှင်ကိုတော်မြတ်ကြီးဂုံကျေးဇူးတော်အနန္တကိုအမြတ်ဆုံးကျေးဇူးဆပူတော်ပါပြီရှင်ဘုရားအဲ့တော့တရားအထုတ်တာရသော်ဘုရားကိုအမြတ်ဆုံးပူဇော်တာပဲဒါသုံးမဟာဝါပါဠိတော်မဟာပရိနိဗ္ဗာန်သုတ်မဟာပရိနိဗ္ဗာန်သုတ်ဆိုတဲ့စကားကတန်ရှင်ပြောရလို့ရှိဘုရားရှင်ကိုယ်တော်မြတ်ရဲ့ဂုံကျေးဇူးကိုအမြတ်ဆုံးကျေးဇူးဆက်တာမဟာပရိနိဗ္ဗာန်သုတ်ဆိုတာကမဟာပရိနိဗ္ဗာန်သုတ်ဆိုတဲ့စကားရဲ့အဓိပ္ပာယ်ကအခုမြို့ကြီးပြကြီးပြားကြတော့ယေရှုကြီးရုံသွားပြီးတော့ဒေဂာနီမှာမှာတန်းတော်တွေရှင်နေစီရနဲ့စာချုပ်ခဲ့တယ်လို့ပေါ့နောက်ဆုံးမှားခြင်းနဲ့မှားတာအရေးကြီးတဲ့ဇာတ်လေးကိုနောက်ဆုံးမှားခြင်းနဲ့မှားတာအဲဒီလိုပဲဘုရားရှင်ပရိနိဗ္ဗာန်စံဃာနည်း3လလုံးလုံးဟောကြားတော်မူတဲ့အကြောင်းအရာတွေတမယတမယမှကြွတာစပြီးတော့အဲ့ဒီအကြောင်းအရာတွေကိုဟောပြောတဲ့ပုဂ္ဂိုလ်မဟာပရိနိဗ္ဗာန်သုတ်တည်းမဟာပရိနိဗ္ဗာန်သုတ်ထဲမှာငါဖះကိုမျက်လို့ကြည်ပြူတယ်ဆိုရင်ကြည်ညိုတယ်ဆိုရင်ငါဖះရဲ့အဆုံးမကိုလိုက်လာကျင့်သုံးပါလို့ လွန်ခဲ့တဲ့အနှစ်50လောက်က40ကျော်လောက်ကအာဇာနည်နေသားနေလာလို့ရှိတယ်ပြင်းစာတွေရဲ့မြင်းနှဖုံးနောက်ကျော်မှာ4000ကျော်ကလေးတွေမိန်ကုံလေးတွေပါလိုက်လာကြဘူးပြောသွားတဲ့မိန်ကုံလေးတွေအဲဒီသဘောမျိုးပဲတကယ်ဘုရားရှင်ကိုတကယ်ကြည်ညိုရင်ဘုရားရှင်အစ်င့်နှက်ဆုံးဘုရားရှင်အလိုတော်ရှိဆုံးကတော့တရားကျင့်သုံးတာဟာမြတ်စွာဘုရားအလိုတော်ရှိဆုံးပဲတရားကျင့်သုံးခြင်းဖြင့်တရားဒီဟုသောဆုံးဖြင့်ဆက်ကပူကြော်တယ်လို့အဲဒီစာအုပ်ထဲမှာတရားမှာရှိဖုဒ္ဓဒေဝမထေရ16နှစ်လုံးလုံးညံ့မကျိန်ဆက်ဖဲနဲ့မပြတ်တရားအထုတ်ပြီးတော့မြတ်စွာဘုရားကိုတရားဒီဟုသောဆုံးဖြင့်ပူဇော်တယ်လို့ဒါကတိသောဆုံးနဲ့ပူဇော်တာလည်းပူဇော်တာပါပဲဒါလို့ဘုရားရှင်အရှင်သာဆုံးကတော့တရားအထုတ်ပြီးတော့ပူဇော်တာကိုအရှင်သာဆုံးပဲဘုရားရှင်ရဲ့စိတ်နှလုံးတော်ကိုနှစ်သက်အားရရှင်ပြုံးစေနိုင်ဆုံးပဲဒါကြောင့်ဘုရားအထုတ်ခါနည်းမှာအမျိုးမျိုးသောပရိက္ခာနေပေးကြပါတယ်အစီရင်နေဘုန်းကြီးတို့တော့တူတူပဲတူတူပဲအဲ့တော့တစ်ခေါက်လိုက်ဆိုအောင်ယောခောအာနန္ဒဘိက္ခုဝါဘိက္ခုနီဝါဥပါတကောဝါဥပါတိကာဝါဓမ္မာနုဓမ္မပရိပန္နောဝိဟရတိသာမိစီပရိပန္နောအနုဓမ္မစာရိသောတတ္ထာကတံသကရောတိကရုံကရောတိမာနေတိမာနေတိဥစေတိဥစေတိအပစီယတိအပစီယတိပရမာယပရမာယဥစာယအာနန္ဒဆိုတာကအာလုပုပ်ပေါ့စကားတစ်ခုပြောတော့မယ်ဆိုနာမည်လေးခေါ်လိုက်တာအာနန္ဒဒီလိုခြေဥစ္စာခေါ်လိုက်စိတ်တ၄ပါယောဘိက္ခုအကျဉ်းညာနေ၎င်းယာဘိက္ခုနေပါအကျဉ်းညာမိမ့်မသည်၎င်းယောဥပါတကောဝါအကျင့်ဒါယကယောက်ျားသည်၎င်းယာဥပါတိကဝါအကျင့်ဒါဓမ္မသည်၎င်းဒါပိဋက၄ပါးလူရောနတ်ကောပြိဿာရောကုံရောပိဋက၄ပါးအဲ့ပိဋက၄ပါးဒီဓမ္မာနုဓမ္မပိပန္နောအဲ့ဒီမှာဓမ္မာနုဓမ္မပတိပန္နောလို့ဓမ္မနှစ်ချက်ပြဓမ္မနှစ်ခုရဲ့အလဲကောင်းမှာအနုဆိုတာရှိတယ်အနုလွန်ခဲ့တဲ့အနှစ်30လောက်တော့ဆိုရင်ပฏิလောမဝါဒအနုလောမဝါဒနဲ့သုံးကြတယ်ပေါ်လာတယ်အနုလောမဆိုတာအလျော်အလျော်ဆိုတာဖြောင့်မြောက်ပฏิလောမဆိုတာဆန့်ကျင်ဘက်ရောက်ပြဒီလိုအဲ့တော့ဓမ္မနှစ်ခုရဲ့အလဲကောင်းမှာအနုလို့ဘုရားရှင်ဟောတယ်အဲ့တော့ရှစ်ဓမ္မရဲ့အရာကိုမဲ့ဖို့နိဗ္ဗာန်ကိုကောက်တာသာဘိတရားပို့ချတယ်ဆိုတာအဲ့လိုအနတ်ဒိဗ္ဗေမှောက်ပောက်တအောင်ပို့ချရှေ့ဓမ္မရဲ့အရာကောက်ကမဲ့ဖို့နိဗ္ဗာန်ကိုကောက်ရတယ်နောက်ဓမ္မကတော့နောက်မှပฏิပန္နလို့ပြသဖြင့်ပฏิပန္နပฏิပပฏิပတ်စအကျင့်အဲ့ဒီလို့ပฏิပန္နလို့ဆက်ပြထားတယ်နောက်ဓမ္မပုတ်ကတမထဝိပဿနာဆိုတဲ့နှစ်ပြတော့အကျင့်မြတ်ကိုပြအဲ့တော့ဒီအနုကရှေ့ဓမ္မနဲ့နောက်ဓမ္မလျော်ကန်သိမြတ်ရတယ်ဥမာဘေးရင်စကားမှာအရက်လေးမျက်စာတောင်နဲ့မြောက်ကိုသမတ္တခေါ်တယ်တောင်နဲ့မြောက်ကိုတဲ့တယ်ပေါ့အရက်ချင်းမျက်နှာချင်းဆိုင်တဲ့တယ်အရှင်းနဲ့အနောက်ကိုလည်းပဲသမတ္တခေါ်တယ်ဆောက်မြောက်ကြီးတဲ့တယ်လို့အဲ့တော့မိမိကျင့်သုံးတဲ့အကျင့်ဖြစ်တဲ့သမထဝိပဿနာကမဲ့ဖို့နိဗ္ဗာန်နဲ့ဆောက်မြောက်ကြီးတဲ့တယ်ကြီးပြောင်းကျင့်သုံးရတယ်အဲ့ဒါကိုဘုရားရှင်ကဓမ္မာနုဓမ္မပိပန္နောလို့လို့ခေါ်တယ်။ဒါပြန်ခြောက်မြောင်ကြီးမတဲ့လို့လားဘုရားလို့မေးစရာရှိတယ်။မတဲ့တာလေမြား။ဘုရားဘယ်လိုမတဲ့လဲ။ဘယ်ဆေးုံကမှကုလို့မရတော့ဘူး။ဘယ်သမားတွေမှကုလို့မရတော့ဘူး။ခါနာလိုက်တာ၊ဒဏ္ဍီဒူးနာလိုက်တာ၊ဒဏ္ဍီရင်ကျက်လိုက်တာ။ဘယ်မဲ့အာထုတ်တော့မှပဲပျောက်သွားတယ်။အဲ့တော့သူလည်းသွားအာထုတ်ကလည်းသွားတော့ဟုတ်တယ်ဟုတ်တယ်နဲ့။အဲ့တော့တကယ်ကမဲ့ဖို့နိဗ္ဗာန်အတွက်ရရှိအောင်အထောက်အကူဒုနာခါနာပျောက်ဖို့လောက်ပဲဆိုတော့စိတ်တံပိုးကျဆင်းသွားတယ်အဲ့တော့ရွယ်ချက်မမှန်ဘူးအဲ့ဒါကြောင့်ဘုရားရှင်ကဓမ္မာနုဓမ္မပိပန္နောမလေးတံဖိုလေးတံနိဗ္ဗာန်တိဟုသော ကိုးပါသောလောကုတ္တရာတရားအားသယောသောရှင်းကိုပฏิပအရှင်းမြဝိပဿနာကိုဝိဟရတိရှင်းသုံးခြင်းဖြင့်နေ၏ဝိရတိသွားရာထိုင်လျောင်းလေးဝဣရိယာမာယာရှင်ပြောသရင်သုံးနေတော်မူ၏ဒီတရားအထုတ်တဲ့အခါမှာပင်မနဲ့နွမ်းနဲ့ပဲစိတ်ဆင်းရဲတယ်မတက်တာဘူးဆိုရတာမှားမှားတယ်တဲ့ရပြောပြမယ်စိတ်ပုံမှန်တရားကိုမအားထုတ်ဒီမှာအားထုတ်ဒါတော့ဒီမှာအားထုတ်ဒီလိုရင်းနေတယ်ဒီအနေနဲ့လည်းရင်းနေတယ်ရင်းနေပုံကတော့ဒီလိုလေးခေါင်းကြီးကမတက်တိုင်းလားလျှောက်ထွက်တာကိုသူကလည်းအဲ့ဒီလားမတက်တိုင်းလားလူချင်းကမသိပြင်မယ်လို့ညှနာချင်းကသိတိုင်းလို့တက်တက်တိုးတော့ပြုံးပြုံးထုတ်ဆက်နောက်ဆုံးကျတော့ဒီခေါင်းကြီးကဒီမှာကမ္မထဆရာမသိလာတဲ့အခါကျတော့ဒီမှာလာအားထုတ်ဘာပြောလဲဘာလျှောက်လဲဆိုတော့သူများတခြားမှာ12ကြိမ်ဆိုင်ခဲ့ရတာအချက်ပေးတာကြားလိုက်တိုင်းတခါလဲလက်လက်သွားတာသတိချင်းချင်းထားသွားတာဒီကြတော့လည်းပြတ်သက်တာပဲတဲ့အဲ့တော့ဒီဝိဟရတိရဲ့ပုဂ္ဂိုလ်သွားခြင်းရခြင်းထိုင်ခြင်းလှဲလျောင်းခြင်းနဲ့ဣရိယာပုတ်၄ပါးကိုအနက်ပေးထားတယ်ဝိဟရတိသွားရာထိုင်လျောင်း၄ပါးဣရိယာပါရာရှင်ပြောသရင်သုံးနေတော်မူ၏တရားဓမ္မတွေကောက်စွာရှုမြင်ပြီးတော့မမြင်စဖို့တရားထူးတွေရှုမြင်တော့စိတ်ထဲမှာတခါလေရှင်းတ်မျက်သိအာရလို့အဲ့လိုဖြစ်လာအောင်ကျင့်သုံးရတာမသက်ပတာနဲ့မှိမ့်ပြီးတော့ရင်ဖြီးပြီးတော့သရာတရားအလွဲချော်နဲ့အထုတ်ရတာမျိုးမဟုတ်ဘူးတဲ့အဲဒီလိုဓမ္မနုဓမ္မပန္နကိုဝိထရတိနဲ့အညီအထုတ်တဲ့အခါကျတော့သာမီစီပတိပါလောယိုသေးစွာကျင့်လင်ရှိသည်အနုဓမ္မစာရီတရားလျောစွာကျင့်လင်ရှိသည်ဟောဒီဖြစ်၏သောထိုယဟန်သည်သောထိုယောဂီပုဂ္ဂိုလ်သည်ဒါထာကတံမြတ်စွာဘုရားကိုတကရောတိအယိုသေးပြုသည်မည်ဤကရုံရောတိအလေးများပြုသည်မည်ဤမာနေတိမြတ်လို့သည်မည်ဤဒီတရားဓမ္မကိုကျင့်သုံးနေတာဘုရားကိုယိုသေးတာပဲပါတဲ့မကျင့်သုံးဘူးဆိုရင်မယိုသေးဘူးပေါ့အလေးများပြုတာပါပဲတဲ့ပရမယအလုံးကဲသူမြတ်တော်ပူဇာရပူဇော်ခြင်းဖြင့်ပူသေးသည့်ပူဇော်သည်မည်အပစေတိယိုသေးကိုင်းဆိုင်နေမည်ဤမဲ့ဖို့နိဗ္ဗာန်နဲ့တဲ့လေဖြောင်းမြောင်ကြီးရှင်ရောကန်တဲ့တကယ်အချင်းမြတ်အချင်းမှန်ကိုချစ်မိဆိုရင်တော့ဘုရားကိုယုံသေးခြင်း၊ကိုင်းဆိုင်ခြင်း၊အလေးများပြုခြင်းယုံသေးကိုင်းဆိုင်ပူဇော်တဲ့နေရာမှာပရမာယပူဇာရလုံးကဲကဲထူးထူးမြတ်မြတ်ပူဇော်တာပါပဲတဲ့။ဒါကြောင့်ဘုန်းကြီးတော်ပါဠိတော်ဘုရားစကားတရားအသားအတိုင်းပဲကမ္မထံဝိပဿနာမထိုင်ခြင်းအာမထုတ်ခြင်းဒါကိုပါဠိ၃ကောက်ရွတ်ဆိုပြီးပူဇော်တယ်ပါဠိတော်ကောင်းပြီးတဲ့အခါကျတော့မြန်မာလိုအတိတ်ပဲအဲ့ဒီမှာအဲ့ဒါလေးကိုဒီမိုင်းတော်ဖြူကတရားထိုင်တိုင်းချပေးပါလို့ညီညွတ်လည်းဖြစ်အောင်အဲပြီးသားဒီပရိကံလုံးကြီးကိုရေးသားထားတာကိုဝေပေးပါလိမ့်မယ်စူတန်းပါလိမ့်မယ်အဲ့လိုတရားထိုင်ပြီးတော့ဒီမှာထို့နောက်တရားအထုတ်ရမယ်ကြီးကရှိခိုးပူဇော်တဲ့ဣမာယဓမ္မနုဓမ္မပတ္တိယဗုဒ္ဓံဘုသေးမိဣမာယဓမ္မနုဓမ္မပတ္တိယဓမ္မဘုသေးမိဣမာယဓမ္မနုဓမ္မပတ္တိယသံဃံဘုသေးမိဒီပါဠိကရတဲ့ပုဂ္ဂိုလ်များတယ်ဆိုတဲ့ပုဂ္ဂိုလ်များတယ်ဣမာယဓမ္မနုဓမ္မပတ္တိယမလေးတံဖုလေတံနိဗ္ဗာန်စွာသောဣလောကုတ္တရာတရားခုပါသယောသောကျင့်ကိုပฏิပါအကျင့်မြဝိပဿနာကိုကျင့်သုံးအားထုတ်ခြင်းဖြင့်ကိုယ်ပါလျော်တော့အပြည့်မြတ်ကိုလို့ရိုးရိုးအနဲ့ဒီပါရှိတယ်ခွန်ကြီးကတော့ပေါ်လွင်အောင်ခက်လိုက်ဆိုတော့ဒီမှာတန်ခံဗုဒ္ဓံဗုဒ္ဓံကြသဘုတ်ကြဗုဒ္ဓံမြတ်စွာဘုရားကိုပူဇေမိပူဇော်ပါ၏အဲ့ဒီအပိုက်ကြဒီကောင်းပါဗုဒ္ဓံပူဇေမိအပိုက်ပြီးတော့မှဓမ္မံပူဇေမိအပိုက်လာခဲ့ပေါ့ဓမ္မစိတ်အစဉ်နဲ့တခါမြင်သည်တွေ့ထိလိုက်ရသည်ရှိသောဗတ္တဝါတို့၏တန်တား၌ဥပ္ပံခသိငုံငိမ့်ခြင်းကစွန့်နိုင်သောတတိအာနုဘောရှိသောတရားတော်များကိုပူဇေမိပူဇော်ပါ၏အရှင်ဖျားအဲ့ဒီအနေကြတော့ထူးတယ်ဥပမာဓမ္မဆိုတာပါဠိလိုမြန်မာလိုတရားလူမှုရေးတရားရှိတယ်နိုင်ငံရေးတရားရှိတယ်တရားအမျိုးမျိုးရှိတယ်ဟောကြပြောကြတာတကယ်ဖျားတရားတော်ကတော့မိမိတို့စိတ်နဲ့သွားသိလိုက်လို့ရှိရင်သိတဲ့ပုဂ္ဂိုလ်ရဲ့ပန္နာမှာငြိမ့်အေးတဲ့သဘောရှိတယ်။အဲ့လိုလေးသဘောပေါက်။ဟောဗုဒ္ဓံမှာလည်းဒီလိုပဲ။ဗုဒ္ဓံဆိုတာပါဠိမြန်မာလိုဖျား၊သူ့မှာလည်းဖျားရှိတယ်၊ငါမှာလည်းဖျားရှိတယ်၊သူ့ဘာသာလည်းသူ့ဖျားနဲ့သူ၊ကိုယ်ဘာသာလည်းကိုယ်ဖျားနဲ့ကိုယ်လောကကြီးမှာဖျားတွေအများကြီးပဲ။အဲတော့အတွေ့အကြုံလေးပြောမှာ တောင်းဆရာမကြီးတယောက်ခရိယံတကယ်ခရိယံကြီးပေါ့သို့တော့ဒီနေ့ဒီချိန်သူ့ချိန်ခါနဲ့လက်ကြောင်းမဆိုကတိခင်းညာဝါသူသင်္ကန်းကတ္တာအတူတူပြောတော့ဘုန်းကြီးပြောတယ်သူကဩဃာသာတော့မဆိုဘူးလဲအုတ်ချီလို့လူဥက္ကဋ္ဌာယအခုတော့ဩဃာသာတွေမကအောင်တခါတည်းလို့ခရိယံအပိကာမဲဆရာမကြီးလို့အာယုံပြုတဲ့အခါမှာအပြာဆုံးဖြစ်တဲ့ဘုရားကိုအာယုံပြုလိုက်ပါဟုတ်ကဲ့လားသူ့ဘာသာကိုဘာသာနဲ့ဘာသာအမျိုးမျိုးကဘုရားကိုအာယုံပြုရင်ဘုရားအမျိုးမျိုးဖြစ်မနေဘူးလားလောကကြီးမှာဘုရားဆိုတာတဆူတည်းပဲရှိရတယ်အဲ့တဆူပြီးတော့ဘုရားဟာအမျက်ဆုံးပဲအဲ့ဒီအမျက်ဆုံးဘုရားကိုအာယုံပြုလိုက်ပါလို့ဆိုတော့လွဲနိုင်တယ်လားမလွဲတော့ဘူးအဲ့တခေါက်နဲ့သူသဘောကျသွားတယ်အဲ့တော့ပါဠိဗုဒ္ဓမြန်မာလိုဘုရားအမျိုးမျိုးဘုရားဆိုတာပါဠိလိုကသိတာဘုရားမြန်မာလိုကသိတာကိုဘုရားခေါ်တယ်သူသိငါပြီးသိတယ်လို့သိကံများတယ်ဘုရားလိုမခေါ်ဘူးဟုတ်ကဲ့လားသိစရာမှန်မှများတရားမကြံကျွင်းကြမရှိကံကုန်အောင်သိတော်မူသောကြောင့်မြတ်စွာဘုရားသိစရာကြံ့မို့မကြအောင်သိတာအဲ့ဒါဘုရားအဖြစ်ပဲဓမ္မလည်းပဲပါဠိမြန်မာလိုအမျိုးမျိုးတရားတွေပေါ့တကယ်တရားစစ်တရားမှန်ကတော့ဘုရားရှင်ဟောတဲ့တရားစစ်တရားမှန်ကတရားတော်သိလိုက်လို့ရှိရင်သိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာငြိမ့်အေးလို့ဆမ်းပါလို့သုဂမိသားစုတွေလာဦးတိုက်မတွေ့တော့လဲကြာတစ်သက်လုံးလို့ပါပဲမတွေ့တာဟုတ်ကဲ့လားအဲ့တော့ဇဂမကြီးကတော့မှတ်မိလားမလားမသိဘူးဘုန်းကြီးကတော့မှတ်မိတာပေါ့ဘုရားကရသွားတယ်တဲ့ဘုရားကရတစ်သက်လုံးတပြီးတော့အပျော်ဆုံးပဲသူကဒီလိုပြောရတယ်ဟုတ်ကဲ့လားအဲ့တော့ဒီလိုပါပဲတရားစစ်တရားမှန်တယ်ဆိုရင်မိမိတဏ္ဍာမှာငြိမ့်အေးရပဲမိမိချမ်းသာအဲ့ဒီလိုနောက်သံဃာပူဇေမိသံဃာကြတော့လည်းပဲသံဃာဆိုတာဒီပူလောင်တတ်တဲ့လောဘအစိုက်သောတရားတွေငြိမ့်သွားတာကိုသံဃာလို့ခေါ်တယ်အဲ့ဒါအရိယသံဃာမိမိတဏ္ဍာမှာအလုံးပူလောင်တတ်တဲ့လောဘအစိုက်ရှိတဲ့တရားတွေငြိမ့်သွားတဲ့တရားတွေငြိမ့်သွားတာကသံဃာမငြိမ့်ငြိမ့်အောင်ပြစ်နေတာကိုလည်းသံဃာလို့ခေါ်တယ်အဲ့ဒါသမုဒိသံဃာအဲ့ဒီတန်ဃာကိုအောင်ပြုရှိခိုးရတယ်ဟုတ်ကဲ့လားအဲ့ဒီတန်ဃာကိုပြုအောင်ပြုရှိခိုးရတယ်ဆိုတော့တန်ဃာတော့နည်းနည်းလေးချက်ပြောပြအခုကရိုင်းဆိုင်ဆိုင်ပြောလို့ရှိရင်တရားတရားရှိတယ်ရှိတယ်ပဲမစမ်းမတရားတရားရှိလူမတရားတရားမရှိဘူးဘုရားအတွေ့အကြုံကြပြောတာလေရန်ကုန်မြို့မှာနေကြည့်တဲ့အခါကျတော့အခုလက်ကြည့်လာတော့ဘုရားတကာအကြောင်းတကာဆိုတော့မယုံရတာလေအများကြီးရှိတယ်ကျောင်းကြီးကိုင်းကြီးဆောင်းတော့ဘာသာရေးမှာတကယ်ထိတ်တာမတရားကြမင်းရောဘုန်းကြီးအတွေ့အကြုံရအဲ့တော့ဘာဖြစ်လို့သူတို့ဗဇ္ဇတရာတရားရှိပြီးတော့လူမာတရာတရားမရှိလဲပုဂ္ဂိုလ်ကိုကြည်ညိုပြီးတော့ပုဂ္ဂိုလ်ရဲ့အမှားတွေ့လို့ရှိရင်မကြည်ညိုနိုင်တော့ဖြစ်တာအဲ့ဒါတန်ဃာကိုသူတို့သဘောမကျလို့ပဲတကယ်တန်ဃာကိုသဘောကျထားရင်တန်ဃာကနှမျိုးရှိတယ်အရိယာတန်ဃာကပူလောင်တဲ့တရားတွေငြိမ့်နေတာကိုအရိယာတန်ဃာခေါ်တယ်မငြိမ့်ငြိမ့်အောင်ကျင့်တဲ့တန်ဃာကိုသမုဒ္ဓိတန်ဃာခေါ်တယ်ဟုတ်ကဲ့လားအဲ့တော့တရကားလေးရတယ်လို့ဆရာတော်ကြီးကအခမ်းအနားမှာနာမကျန်းဖြစ်လို့အတော်ကြီးတယ်အတော်ကြီးတယ်ရှင်မြင်းကလည်းသူ့ဖုန်းကြီးကိုယဟန္တာအောင်ဖွင့်ပြီးတော့ကိုးကွယ်ပဲဘုန်းကြီးနာမကျန်းဖြစ်တော့လာတယ်အလုံးကြီးပန်ကြတာနဲ့ပဲဟာဒီပုဂ္ဂိုလ်အဟုတ်မဟုတ်ဘူးဆိုပြီးတော့ပြန်သွားတယ်ဆိုသူနာဆောင်ယဟန်ခေါ်တာပေါ့ဒီလာနုပတ္တကယဟန်အရှင်ဘုရားအမတန်ဆက်ဆရာကောင်းတာပဲဘာဖြစ်လို့လဲဒီလိုပဲရှင်မင်းကြီးပြန်သွားပြီဒီလောက်နေတော့ပြီးမခံဘူးနားရနားရနဲ့អော်တော့အရှင်မြဘယ်နာနားရလဲဆိုတော့ဒီသားဦးထဲမှာဒီចောင်းလေးတော့ထည့်တယ်ခုနရှင်မင်းကြီးចောင်းတော့မထည့်ဘူးရှင်ပါလို့လို့ဘယ်နာနားလဲဆိုတော့ပြီးချနာရမီဒီမရှိဘူးဝိထုနဲ့အာယုံတိုက်ဆိုင်မှုပဲအရှင်မြဒီလောက်ပြီးရင်တော့ပြီးခံမကောင်းတယ်တရားတော်ကအဲ့လောက်ကိုသိတာတပည့်ယဟန်ကသူသာဆောင်ယဟန်ကအရှင်မြလောက်ပြီးရင်တော့ပြီးခံမကောင်းတယ်တခဏမြนี้ตั้วล่ะโหญิ่งเสร็จตั้วพี่แล้วไบค์ก็เลียชัดๆคว่ําไล่တော့ไบค์คว่ําถั่วตั้วพี่แล้วอูรีเหี่ยวซ้องสุดแล้วกระเดมอปงไล่จ๊ะทีคาจ๊ะတော့ศีลานะยะหันนี่ขึ้นแต่นามจายะหันပြောเลยงาရှင်ဒီလောက်ตีขันเนี่ยจินัสล่ะလို့ဆိုแกทุกข์เนี่ยมันขันไหนလို့ออว่าล่ะนี่เออขณะอปิงโกถั่วไล่ขั้นเปลี่ยนถั่วไล่အခမ်းတကာခုံကိုချီလန်းတလန်းကြော်တာနဲ့ပြန်နေလက်ပစ်တီးပြန်ခေါ်တယ်။ပြန်လာတော့ရန်ကိစ္စပြီးပြီရန်နာဖြစ်သွားတယ်။အဲ့တော့ရှင်မြင်းကရှေ့အခါတော့ကဘုသူရှင်ယဟန်တော့ အခုအရိယယဟန်မှန်ပြီးသွားပြီရှေ့ကတော့သူအရိယအချင်းကိုကွယ်နေတာသူဆရာဘုန်းကြီးကသူကိုကွယ်တဲ့ဘုန်းကြီးသိတ်တော်လုံးလို့ဟုတ်ကဲ့လားအကျင့်သိက္ခာသိတ်ကောင်းလုံးလို့တကယ်အရိယချင်းကိုကွယ်တာတကယ်တော့အရိယမဟုတ်ခဲ့အရိယမဟုတ်မှန်းကိုသိသွားပြီအခုမှအရိယဉာဏ်သာကြီးပဲလို့သိအဲ့တော့ရှင်မြန်းလျှောက်ထားတယ်အရှင်ဖျားတပည့်တော်ယခုကြည်ညိုတာကအရိယယဟန္တာဖြစ်တဲ့သီလကိုကြည်ညိုတာမဟုတ်ပါဘူးဖျားဥတုစင်ယဟန်အဖြစ်နဲ့စောင့်ရှိကြတဲ့ဒီသားကိုကြီးညိုပါတယ်ဖရာ။ဘာဖြစ်လို့လဲဆိုတော့အရိယာဖြစ်သွားမှာတော့ဒီအိန္ဒြေတွေကိုဆုံးမတဲ့နေရာစောင့်ရှိတဲ့နေရာမှာအခုစောင့်ကြည့်ရလို့လေလား။မလိုတော့ဘူး။ဥတုစင်ယဟန်အဖြစ်တော့ကတော့အမတန်စတိရှင်းမြောက်စွာနဲ့စောင့်ရှိရတာကို။ဥမာနှစ်သိုးကျိုးပြဆိုတဲ့စကားရှိတယ်။ဘလို့ပဲထိန်တိတ်ပြီးတော့နွားလားအားကောင်းတော့ဆရာတိုင်းတဲ့အခါကျကျိုးပြတ်ထွက်မသွားဘူးလားဒီလိုပဲပုထုဇဉ်ယဟန်များဟာယဟန်သီလတွေကိုမစောင့်ရှိနိုင်တာကိုအောက်ဤပြီးစောင့်ရှိရတာကိုသိတိညိုးသွားတယ်အဲ့တော့အခုခါပါတော့သောတာပန်နေများတယ်အခုခါပါတရားစကားနဲ့သိပေါ်ပြီးတော့သောတာပန်စစ်တမ်းထုတ်မယ်ဆိုလို့ရှိရင်ယဟန်တွေရဲ့အပေါ်မှာအစီညိုပြတ်ခါဟာမဟုတ်သောတာပန်မဟုတ်သေးလို့ပဲအဲနောက်တစ်ဆုံးပြောပြအဲနေရွယ်သူတွေပါလို့ဒီစကားတွေပြောပြတို့ကစစ်တီမဖြစ်ခင်ကမန္တလေးကိုအောက်ပြရဖျားဘူးကြီးသွားတယ်။ဟိုမှာမိတ်ဆွေအိမ်မှာတဲတယ်။နေလိုက်ဖျားတွေလည်းဖူးတာပေါ့။အဲမျိုးတဲ့လည်းလဲတာပေါ့။ပြန်လာတော့ညကျတော့ဘာပြောလဲဆိုအောက်သားတွေကအဲ့ဒီစိန်ကဖုန်းကြီးတွေအိမ်မကြွဘူး။တောင်းတယ်ဖုန်းကြီးဆိုအိမ်မလဲဘူး။အခုကခဏခဏအိမ်ကြွမှာပဲ။အားသာဒါဖြစ်တာ။ညနေရေလွေးမတောက်ဘူး။အခုတော့ဖုန်းကြီးတို့လည်းတောက်ပါလား။ညနေရေလွေးတောက်ရင်ပဲရွာထဲကမကြည့်ညိုတော့ဘူး။ဒီလိုအစင်လာကောင်းနေရှိ။အဲ့တော့မန္တလေးဖုန်းကြီးတွေကိုကြည့်လို့မကောင်းတော့အောက်သားတွေကမန္တလေးဘုန်းကြီးတွေဘယ်လိုပဲပါပဲဘယ်လိုလဲငစိမ့်သားမှလည်းပဲသူတို့ဆွဲခြင်းနဲ့ဈေးဝယ်လို့ပဲဝယ်ခြင်းထဲမှလည်းတိုးလို့ချိုးလို့ပဲဟုတ်ကဲ့လားလမ်းပေါ်လည်းပဲတိုးချိုးသွားတာပဲမိရတကားမှမဆဲခြင်း၃မျိုးရှိတယ်လမ်းပေါ်မှလည်းမဆဲဘူးရဟန်းတွေဝယ်ခြင်းထဲမှလည်းမဆဲဘူးစာကြစာတင်လည်းမဆဲဘူးတဲ့မဆဲ၃ဆဲမန္တလေးမှာရဟန်းတွေသိမ့်များတာကိုအဲ့တော့အောက်သားတွေကမကြည့်ညိုဘူးမန္တလေးကိုတော်ကြီးမကြည်ညိုစရာပဲပြောရတယ်ညတိုင်းပြောရတယ်။အဲရက်ကလေးတစ်ပတ်ကနှစ်ပတ်နီးပါးလောက်ကြားလာတဲ့ခါကျအားလုံးဖျားဆုံးပြီမန္တလေးမြို့တော်တော်နှံ့သွားပြီပြန်မယ်နောက်နေ့အဲ့တော့မန္တလေးသားကတဲတဲ့အိမ်ကမပြန်မလဲဟုတ်ဗျာတဲ့ခင်ဗျားတို့မရောက်သေးတဲ့နေရာကြီးရှိသေးတယ်အာအကုန်ရောက်ပြီမနေနိုင်တော့ဘူးပြန်မယ်ရက်တည်းလဲကြားမဟုတ်ပါဘူးမျက်ပြင်တည့်ရတော့နေပါအောင်ဟုတ်အဲတားလိုက်တော့နေတယ်ခင်ဗျားတို့မရောက်သေးတဲ့နေရာကြီးပို့မယ်ဟုတ်ကဲ့လားကိုဆရာတော်ဘာပြောလို့ပဲဖရားတွေစုံပြီးမန္တလေးတောင်တော့ဘာအောင်ညာရောအဲဘာလဲအစွမ်းမလာဖရားဆိုရင်ခေါင်းနဲ့ပေါ့စုံပြီးပေါ့မဟုတ်ဘူးတဲ့ရှင်ဖို့မယ်ရောက်ပြီလားတဲ့ရှင်ဖို့မယ်ဆိုငါပြောမယ်ရွှေရှင်မြင်ရဲ့မင်းရှင်ကြပါအောင်ဆိုတဲ့ရှင်ဖို့မယ်လေငါပြောမယ်ရွှေရှင်မြင်ရဲ့မင်းရှင်ကြပါအောင်ဆိုတဲ့ရှင်ရှိတယ်ဆိုရှင်ဖို့မယ်ဆိုသွားတာအဲရောက်ပြီလားတဲ့အဲ့လိုမရောက်သေးတဲ့နေရာရှိတယ်ဆိုဖို့ဘယ်ဖို့လဲဆိုတော့တောင်းတကြီးတွေပို့တာကျောင်းလေးကြီးတွေပို့တဲ့အခါကျတော့ဥကမစိုးရင်တိုက်ဆိုလို့ရှိရင်အလယ်မှာစာချတဲ့တိုက်ကြီးကပန်းက2000စာချတယ်။တိုက်ကြီးတွေကလည်းပဲလေးဘက်လဲလို့ရွှေချတာ။သူအင်္ဂလိပ်မျက်နှာပြင်းမျက်နှာချက်ကြီးတွေကလည်းရွှေပင်းချတယ်။အလယ်တိုက်ပြီးတော့မှတိုက်16လုံးပန်းကားတွေနေဖို့ဒီလိုအဲ့တော့ဆရာတော်ဘုရားကြီးတွေကိုဖူးတွေ့ရတာလည်းပဲကိုစိုးကိုခန်းစားလို့တတ်တော်ရှင်ဆရာတော်ကြီးတွေစာနှိမ့်လိုက်မပြတ်အောင်ပို့ချလို့ဘုရင်မင်းမြတ်ကဆက်ခါတဲ့ဘုရားစိတ်ကြီးတွေလည်းပဲတခါတဲ့အထင်ရှားဖူးရအဲ့ဒီခါကျတော့ဒရိုက်ပြီးဒရိုက်ပြီးတိုင်းလဲပို့တော့ဟာအောက်ကအောက်ပြရတကတော့သိတ်ကြည့်ညိုညအဲ့ရဝင်တဲ့ဆက်မလီလက်ပြတကလည်းဒီဆရာတော်ကြီးတွေမှာတကယ့်ဆရာတော်ကြီးတွေလို့အဲ့ဒီခါကျတော့မန္တလေးသားပြောပြီဘုန်းကြီးပြောလာအခုခါမှာမကြားသေးဘူးတရားစခန်းနေပေါ်လာတာတရားစခန်းနေဝင်ပြီးတော့ပန်ဃာတွေကိုမကြည့်ညိုတတ်တာတွေတွေ့လို့ပြောနေတာကိုတော့တော်တာပါဖြင်းနေပန်ဃာကြတော့မကြည့်ညိုတတ်ဘူးအဲ့တော့မန္တလေးသားဘာပြောလဲဆိုတာခင်ဗျားတို့ဈေးတဲ့တွေ့တဲ့ကိုတော်လေးပွဲတဲ့တွေ့တဲ့ကိုတော်လေးလာမောတွေ့တဲ့ကိုတော်လေးကကျုပ်တို့မန္တလေးရမဟုတ်ဘူးတဲ့အနေနဲ့အရရကလာနေကြတာတဲ့မပေါင်းစုံသားတွေတဲ့ကျုပ်တို့ဘာပြောဘူးတဲ့အမျက်ဆွလောက်နေတာပဲဘာမပြောဘူးတဲ့ဘာအမျက်ဆွလောက်ဘာလို့မပြောလဲဆိုတော့ခင်ဗျားတို့ကြီးညိုလှပါပြီဆိုတော့ဆရာတော်ကြီးတွေလည်းငငယ်တော့ကအဲ့ဒီလိုပဲဗျခင်ဗျားတို့ဒီစာပေပရိယတ်တွေကိုတည်တည်မြဲ့မြဲ့သင်အားလေးချက်ပြီးတော့အသက်ရွယ်ကြီးလာတဲ့ခါကျတော့အိန္ဒိယတော်တွေရင်းကျဲပြီးတော့တရားတော်မှာတက်ဝင်သွားတာကျွန်တော်တို့ကအဲ့လိုဆရာတော်ကြီးတွေတနေ့ဖြစ်လာပါပဲဆိုမျှော်လင့်ကြည်ညိုနေတာလို့ဆိုတဲ့အဲ့ဒီလိုရှိတယ်အဲ့တော့ဘုန်းကြီးပြောလို့တာကတန်ခံကိုရှင်းပြတာနော် ပန်ဃာကအရိယပန်ဃာကတော့ငြိမ့်နေပြီပဲဒီလောဘဒေါသအစရှိတဲ့မြင်းတော်နဲ့တရားတွေငြိမ့်နေပြီပုထုဇဉ်ပန်ဃာဆက်ငြိမ့်မှမငြိမ့်နေပဲမငြိမ့်ကြအောင်ကြိုးစားရတော့အမတန်လေးနဲ့တယ်အနည်းထိုင်ဆင်းရဲတယ်တကယ်မြင်ရတာဟာအဲ့တော့ပန်ဃာလို့ဆိုရင်ကြည်ညိုတာနော်အဲဒါကြောင့်အဲ့ဒါတရားထိုင်ပြီးလို့ရှင်ဒီဣမာယဓမ္မနုဓမ္မပတ္တိယ၃ဘိုက်ဆိုပြီးစခုရတယ်၃ဘိုက်ဆိုပြီးစခုရတယ်အဲ့ဒါစာမျက်နှာ၅ညာဘက်မျက်နှာရောက်သွားပြီပေါ့အဲ့ဒီ၃ဘိုက်ဆိုစခုပြီးတော့အများချမ်းသာဖို့အဓိက္ခာမဲ့အဲ့ဒါတော့ပါဠိတူနိုင်မှတူအောင်ရေးထားတာဟိုးရှေ့တုန်းကဒိနာတက်တက်ကိုတော်ရီရတော့အဲဒီဃာရမတွေကပြန်လျှောက်တယ်ဆရာတော်တဲ့ဒီရှေ့ပိုင်းကပါဠိတစ်ခုခုကျမ်းနေတယ်ဟုတ်တယ်လို့ဒီစာအုပ်ကျတော့တူနိုင်အောင်ရေးတူများရေးထားအဲ့ဒါလေးကဖြစ်ဖြစ်စဉ်းစားစာရေးဝေရေးနေရေးကျမ်းမာရေးအရေးလေးမျိုးမှာနံပါတ်1ကစာရေးသဗ္ဗေတ္တာအာဟာရတိတိကပေါ့လားဆရာဟောတာအဲ့တော့စာရေးကိုပြည့်စုံရပါစေလို့တရားဓမ္မအားထုတ်ထားတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာစင်ကြယ်တော့စင်ကြယ်တဲ့စိတ်ဓာတ်နဲ့ဒိဋ္ဌာလိုက်လို့ရှိရင်ပြည့်စုံတယ်ဘုန်းကြီးတော့သိယုံကြည်တာပဲအဲ့တော့အဲ့ဒါကိုသစ္စာတိက္ခာပြုပြီးတော့မှစာမျက်နှာ6ရောက်လာပြီထူတောင်းအမျှဝေတဲ့သုံးတာစေတနာနဲ့အမျှဝေပြီးရင်ပြီးရောအဲ့တော့တရားမထိုင်ဘူးရှေ့အခုဆိုပြီးတော့ရှေ့ခုကမှာတရားထိုင်ပြီးတော့ဆိုပြီးတော့ရှေ့ခုကမှာနောက်သစ္စာတိတ်ခံပြုရမှာနောက်အမျှတမ်းပေးဝေရပါတချို့ကဒီရန်ကုန်ကတော့မဆိုးဘူးတာအမျှဝေတာတော့ကြတော့အမျှဝေနေကြမှုတော့တချို့ကရှက်လို့မဝေဘူးတချို့လည်းပါရုမခေါ်ဘူးအခုတော့တော်တော်လေးကိုပဲဒီတရားစကားနေဖြစ်လာတာဟာအဲချက်ငိမ့်ပဲဖြစ်လာဆိုတော့အမျှဝေလိုက်ဆိုတိုးတိုးလေးဝေတယ်ချက်လို့သာဓုခေါ်သာဓုခေါ်ဆိုလည်းပဲတိုးတိုးခေါ်ကြတယ်ဟာခုတော့သာဓုက3ချိန်နေမဟုတ်ဘူး6ချိန်ခေါ်တာပထမတစ်ခါ3ခါဒုတိယတစ်ခါ3ခါတတိယတစ်ခါ3ခါအမျှဝေတာလည်း3ခါဖြစ်လို့အမျှဆိုတာလေးကိုပြောချက်တာဆိုရုံးဆိုစဉ်လုံးရုံးလုံးစဉ်ပဲအမှတ်တမဲ့လောက်ကြဒါမျှပေးတာခေါ်တယ်ပေးတယ်ဆိုတာဟာကို့မှာရှိမှသူတို့ကိုပေးလို့ရတယ်နော်အဲ့တော့ဘာပဲရှိသွားလဲဆိုတော့ဒီတရားထုတ်တဲ့တရားကုသိုလ်တွေရှိမသွားဘူးလားအဲ့ဒီကုသိုလ်တွေကိုမျှပေးတာကိုအမျှလို့အဲ့ဒါတရားထိုင်တဲ့အစီရင်ပြီးရောပေါ့ဒီဩဝါဒကထာမှာကတော့တာဝိမှု၅လုံးကိုရှောင်ကျင်ရမယ်တရားဓမ္မတို့ဟုတ်လားတာဝိမှု၅လုံးကိုရှောင်ကျင်ရမယ်အားလုံးတရားဓမ္မတွေတရားအလိုရှိလို့လာတာပေါ့လားဒီနေ့အချင်းဘုမအာထုတ်ဘူးလဲဒီမအာထုတ်ဘူးလဲအခုကပတ်တလုံးတရားကိုအာမထုတ်ဘူးသေးလို့အာထုတ်ခြင်းရတယ်။ပတ်တလုံးတရားကိုရအောင်ယူရမယ်။အဲတော့တာဝိမုဂါလုံးကနံပါတ်1တာဝိမုကအာလတ္တယတာ။အာလတ္တယတာဆိုအာရိတာအာပြီးရင်လာရပင်းသသုံးခွင်းသသုံးခွင်းကိုတခါရပင်းတရိတာတာ။အာလတ္တယတာဒီလိုဖတ်။အာလတ္တယတာပြင်းကြီးသူဤအဖြစ်အာနဲ့ပြင်းနေတာပဲအဲ့ဒီအပြင်းကိုရှောင်ကြည့်ရမယ်။အပြင်းလုံးလဲဆိုတော့ဘုန်းကြီးတို့ဒီမှာအတွေ့အကြုံကဘုန်းကြီးတို့ကတရားစကားဖွင့်မှုရည်ရွယ်မရှိဘူး။တရားသင်ပေးတာပဲ။ဘုရားရှင်လည်းကမ္မထံပေးတာပဲ။ဘုရားကမ္မထံပေးတာကိုတရားဟောတယ်လို့ခေါ်တာပေါ့ရှိတယ်ကတော့။တရားဒေသနာနာကြားနေတဲ့အခိုက်နောက်ဆုံးဒေသနာဝါဒနေဒေသနာတော်ဤအဆုံးနဲ့သောတာပတ္တိပလေသောတာပတ္တိဘုံ၌အဋ္ဌကာတိဒီလေးကြီးဒီလိုစာသားတွေများတယ်။အဲ့လိုတပတ်တစ်ခုမှမရဘူးဆိုရင်ဘုရားတော့ယဟန်နေခေါ်တာဘူးယဟန်နေပါလျှောက်လဲဆိုအရှင်ဘုရားတပည့်တော်ခွင့်ပြုတော်မူပါဆင်ញံရချင်းကပြီးတော့တပည့်တော်အာထုတ်ပြစေတော့ဘုရားဒီလိုဒီလိုအာထုတ်ရမယ်လို့ပဲဟောပြောတင်ပြပေးလိုက်ပါပဲဟောပြောတင်ပြပေးတဲ့အခါမှာတမက်တဖို့မရလိုက်ဘူးဆိုရင်တပည့်တော်ခွင့်ပြုတော်ပါဆင်ញံရချင်းကပြီးအာထုတ်ပြစေတော့အဲဒီကိုယ်တော်ရဲ့စားဖို့နေဖို့ဝတ်ဖို့ဘုရားတာဝန်ယူတာမဟုတ်ဘူးစတဲ့ကယဟန်ဖြစ်ယူမယ်ဆိုတပိတ်ပါပြီလားအခုကတော့တရားပြတဲ့ဘုန်းကြီးသိမ့်မသက်သာဘူးမိဘကြောင့်မှစိတ်မရတာဘူးသူအကျိုးဆောင်ချုပ်ကိုပြောရတယ်ဒိန်းလုံးနဲ့ကြီးတဲ့တကကြီးထူတာတက်လာလောက်လဲပဲပန်ပိုးနိုင်ရပန်ပိုးလိုက်ပါလို့ဟုတ်ကဲ့လားဘာဖြစ်လို့လဲဆိုတော့တက်ကြည့်ရဦးတွေကြတော့ယာတိကုတုကလည်းပူပြင်းတယ်မနေ့အစာတင်လေးစားပြီးတော့နှိမ့်လဲစားဘူးနှိမ့်နဲ့ကာကမစားလိုက်ရဘူးဆိုရင်နုံနေလိမ့်မယ်အဲ့တော့ဒီမှာအစာဆုံးလူတတ်တယ်ရှိတာကိုလူတတ်တယ်ဆိုတာဘုန်းကြီးတို့ကတော့တရားဘုန်းကြီးဆိုပြီးတော့ပြတ်ထမ်းတဲ့တရားပြပဲသူကဝင်ဆရာလောက်တယ်ဘယ်ဝင်ဆရာလောက်လဲလမ်းလျှောက်ချိန်ခင်ဗျာလမ်းလျှောက်ကြပါဩလေဇင်းညာသွားချိန်ပါခင်ဗျာဇင်းညာသွားကြပါဗျာဩလေတန်ဆက်ဆက်ကြီးနဲ့တလူဘလူမှမထားဘူးဩပါများတော့ခဏတစ်မြုပ်ထတယ်7မိနစ်မကြာဘူးပြန်ခွေသွားကုန်ရောပေါ့လေဒီဇင်းညာမှာယာတိဥတော်လည်းပူပြင်းတယ်စားတော့ရတာလည်းမတင်းတိမ်ဘူးဆိုတော့ဩအဲ့ဒါဘုန်းကြီးကအစားတော့ပြည့်စုံကြပါစေဆိုတော့ကုဏ္ဏဒိဋ္ဌိသစ္စာဒိဋ္ဌိကိုဒိဋ္ဌိတော်လာပဲ ပြည့်စုံလိုက်တာပါပဲနော်အတတ်နိုင်ဆုံးပြည့်စုံအောင်ခွန်ကြီးတို့ကြိုးစားထားတယ်အဲ့တော့ဘုရားရှင်ကတော့ကမ္မထမ်းပေးလိုက်ပြီးပြီးတာပဲယဟန်ဘယ်လိုနေသေးလဲဘာလဲဘယ်နေရာဘာဖြစ်လဲဘာလိုက်မေးမနေဘူးဘာမှခေါ်စစ်ဆေးမနေဘူးအခုကတော့တရားစစ်ရတယ်ပဲဟုတ်ကဲ့လားတချို့များစစ်လိုက်တာထိုင်ခိုင်းတာတနာကြီးတဲ့စစ်နေတာလည်းတနာကြီးကြာတယ်စာပေမှာတော့မရှိဘူးစာပေမှာတော့ဘာရှိလဲဆိုဘုရားဟောမှာတော့အရတ္တဖို့ပေါ့ယဟနာဖြစ်သွားတဲ့ယဟန်နေကမြတ်စွာဘုရားလာလာလျှောက်ဒီလိုကိစ္စပြီးပြီသူတို့ကတော့ဘုရားလည်းသိတယ်လေအဲ့ဒါကိုဘေးပုဂ္ဂိုလ်ကကြားရတာပဲအဲ့ဒီလိုတော့ရှိတယ်သူတို့ရတဲ့မေဖို့နိဗ္ဗာန်ကိုဆရာဖြစ်တဲ့ဘုရားကိုလာပြီးတော့ဒီလိုရပြီဗျာရတဲ့အခါမှာဒီလိုအောင်ရတယ်ဗျာဒီလိုလျှောက်ဘုရားစိတ်စိတ်နေတာပဲဘောဟုလည်းမပြောဘူးဟုတ်တယ်မပြောဘူးသူသိပြီသားကိုပါဠိကဒုံနီမမြတ်တန်ချီဆိတ်ဆိတ်နေရင်ဒုံနီနေကစီရစ်ကလုံးငှက်ခဲ့သူမမြတ်တန်ချီဆိတ်ဆိတ်နေ၏ဆိတ်ဆိတ်နေတယ်ဆိုရင်မှန်တာပဲဒီလိုသွားအဲ့တော့အာလတယတာကြီးမိတော့အသူကြီးအဖြစ်အတွေ့အကြုံကတချို့ကလည်းပဲသားတို့သမီးတို့လဲပါဆိုလို့ရေကစားပါဆိုလို့ဒီခေါ်လာတာတရားထိုင်ချိန်မလိုက်ဘူးခွင့်ရသီးသားပဲသိတရားကြည့်ကြတဲ့ပုဂ္ဂိုလ်များလည်းလာလာရှောင်တယ်နေပါစေဒီနှစ်တော့နေပါစေအဲ့တော့ရေးကြည့်ဆုံးကအစီကလေးတော့လိုက်လာပါလို့အချိန်ကြားလေးတွေလိုက်လာပါအာလပိယဒါနံပါတ်1နော်ကြီးဦးသူအဖြစ်ဒီမှာလကားလာပြင်းမနေပါနဲ့လို့နောက်နံပါတ်2ဘတ္တရာမတာဘာကုန်းနဲ့အသုံးခွင်းနဲ့ရာကောက်ရေးချဘတ္တရာမတာသကပြောခြင်း၌မွေးလျော်တော်သူအဖြစ်တကားပြောခြင်း၌မွေးလျော်တော်သူအဖြစ်ဘုန်းကြီးတို့ယန်းဖြစ်တဲ့နေ့မှာပဲအခုစစ်ပြစ်ခေပေါ်လာတဲ့တိုက်တာကြီးမှာအထုတ်ဘူးတာပေါ့အဲ့ဒီနည်းပြီးကမ္မထမ်းကြောင်းလေးမှာဒီခေစကားနဲ့တော့သူတို့ကထောက်လိုက်ရထားတယ်ပေါ့ထားတာဖွားတိလာထားတယ်အဲယဟနှစ်ပါးတပါးတော်တော်ကြီးတဲ့နေရာဘုန်းကြီးကယန်းဖြစ်တာတရားထိုင်လားမထိုင်လားတရားပြောနေလားမပြောဘူးလားလားလား၆ချောင်းကြည့်ချောင်းကြည့်လေတော်တော်ကြီးကလည်းပိတ်ကျမ်းတာပဲချောင်းကြည့်မှန်းသိလေမဟုတ်တာဒီပြောလေးပဲအဲ့တော့ကမ္ဘာသားဆရာတော်ကြီးအကုန်ပြန်ရောက်တာပေါ့အဲ့တော့တရားလိုချင်လို့လာတာကိုတရားရအောင်ယူရင်ပြီးတာပါပဲတရားရအောင်ယူဖို့ပဲရအောင်ယူနည်းလည်းပြောပါပေါ့အဲ့တော့အားရှိစကားတော့စုပြောမနေပါနဲ့လို့ဒီတော့ညနေပန်းကောင်မိမိတည်းဟူသောအကြောင်းကြောင့်အိတ်ချိန်ပါအိတ်ပါတို့တို့တို့တို့နဲ့ပြောနေခွန်ကြီးကလိုက်မပြောနိုင်ဘူးကလေးတွေလည်းမဟုတ်ဘူးလေဒီတော့လည်းပဲမြင်မှုတွေ့မှုတိုင်းလည်းမဟုတ်ဘူးလေအဲ့ဘတ္တရာမတာစကားပြောခြင်း၌မွေးလျော်တော်သူ၏အဖြစ်ဟုတ်ကဲ့လားအဲ့ဒါရှောင်ပြမာလို့ဒါဘုရားဆုံးပါတဲ့အဆုံးပါတွေနှစ်ခုရအောင်နော်နိဒ္ဓရာမတာဒါငယ်လုံးတင်မိဒါရင်းနှလုံးစင်ရေးချရာကောက်ရေးချရာမနိဒ္ဓရာမတာအိတ်ချွန်း၌မွေးလျော်တော်သူ၏အဖြစ်အိတ်ချိန်မဟုတ်ပဲနဲ့အိတ်နေပဲသူအချက်ကြလို့အချိန်ကြလို့အချက်ပေးပြီးမထဘူးမလုပ်ပါနဲ့နိဒ္ဓရာမတာအိတ်ချွန်း၌မွေးလျော်တော်သူ၏အဖြစ်လိုက်လာပါလို့ဘာလို့တရားအလိုရှိလို့လာတာဖျားပေးတဲ့စီကံခွန်ကြီးတို့ထားတဲ့စီကံမဟုတ်ဘူးတော့ခွန်ကြီးတို့လည်းဟိုမှာဒီမှာအာထုတ်ခုပါတယ်တငယ်ချင်းတွေလည်းပဲအာထုတ်ကြတော့ပြောတယ်လူတယောက်ကလိုက်မန်းနေတာပဲကိုတော်ဒီဖနာဖနာဘောက်ဒီချွာလဲတင်ကဘောက်ဒီလွားလဲကိုတော်တွေကိုတော်တွေကိုတကယ်နေရာကြီးမှာခွန်ကြီးတို့အဲ့လိုမလုပ်ဘူးကိုအသီးလေးနဲ့ပဲကိုနေကြနော်အဲဒီနှစ်တောင်းကြတဲ့ပုံစံတွေကြားရင်နောက်နှစ်စီကံထုတ်မှတာပဲတကယ်မေတ္တာစေတနာနဲ့အခုလိုမေတ္တာရက္ခံပြောပြတယ်လေဖျားပြီးတဲ့ရှိကံကိုဗာလဲနံပါတ်3ကနိဒ္ဓရာမတာအိတ်ချင်း၌မွေးလျော်သောသူအဖြစ်နောက်ပင်ကဏိကာရာမတာပါရေခန်းငယ်ပေါ်မှာငါပတ်ကလေးတင်နာကြီးလုံးတင်မိပင်ကဏိရာောက်ရေချာမတာပင်ကဏိကာအဲပင်ကဏိအဲကရေချာကာဦးပင်ကဏိကာရာမတာသင်္ကနိကရာမတာအပေါင်းဖို့၌မွေးလျော်တော်သူဤအဖြစ်အပေါင်းကြောင့်ဂုံတဲ့အပေါင်းကြောင့်ဂုံပြဲအားရှိအပေါင်းနဲ့အပေါင်းရှိတာဘာဖြစ်လဲတယ်လီဖုန်းကခရံကလာတယ်ရာစကားဝင်နေတာဆိုတော့တော်ကြလာပြန်ပြီဘာကိစ္စညာကိစ္စခက်ချင်းပြောခိုးပြီးမကြိုက်ဘူးလုံးဝမဆက်ဆံပါနဲ့ဘာကိစ္စဒီ9လောက်ကလေးတော့ဖြတ်ထားလိုက်ပါအဲ့ဒါကရဟန်းတော်များဆရာပြည့်သင်တဲ့အတွေ့အကြုံပြောရလို့ရှိရင်ရဟန်းငယ်တွေနှစ်တိုင်းလုံးလို့ပါလာတယ်ရောက်ထာမှာ3ရက်မပြည့်သူတယ်လီဖုန်းက3ခါလောက်လာနေပြီ19ရက်ဆိုအချိန်နဲ့တလောက်လာအမှတ်မနဲ့ကောက်လားထောင်းလိုက်လို့ရှိရင်မဟုတ်တာနောက်တော့မင်းမကောက်လို့ဘာလို့လို့နဲ့ထွက်သွားရောဒီအာရုံဖြတ်တာတကယ်ကိစ္စရှိရင်တော့အမှုဆောင်အကြောင်းကြားပေးပါပါအမှုဆောင်အကြောင်းကြားပါတယ်လီဖုန်းစနေရလည်းလို့ရှိတယ်ခုခေတ်စက်ပုံစနေတွေဟာနီးမပန်းပြောလို့မဆုံး ပြောလို့မဆိုဘူးနိုင်ငံညာလည်းဒီတိုင်းပြောနေကြတာပဲဟာပြောချင်လို့ပြောတာကြားကြီးပဲမဟုတ်ဘူးလူသားကိုတခွန်းနဲ့ပြအောင်ပြောချတခွန်းတခွန်းနဲ့ပြအောင်ပြောရမယ်နိုင်ငံညာဆိုတာရှေ့တော့ရွှေနဲ့ပြရတာအဲဒီတော့ဒေါ်လာနဲ့ပြရတာဟာဒီတယ်လီဖုန်းကဘုံဆိုတော့အာနောက်ဆုံးကြားချင်ကြတော့ဘုန်းကြီးတို့ကခါရတာအခွက်ခါရတာအဲလိုလည်းရှိတယ်အဲ့တော့တင်ကရင်းကာရမတာအပေါင်းဖော်နိုင်ဝိညာဉ်တော်သူကြီးအဖြစ်တရားစကားဝင်လာကရပ်ပိုင်းလေးရယ်အပေါင်းနေရတကွန်ကွန်နဲ့တယ်လီဖုန်းနဲ့တကယ်ကိစ္စရှင်တော်လည်းပဲရှိတယ်လို့ပေါ့အဲ့ဒါလည်းရှောင်ကျင်ပါလို့တာဝန်မှု၄လုံးဖြစ်သွားပြီနော်နောက်နံပါတ်၅နဝနာငယေနဝါယေဝကမ္မကာကြီးပြီးတော့မနှလုံးရှင်းနဝကမ္မာရမတာဒီခွန်ကြီးကိုပတ်သက်စိုင်းလေးနဲ့ထည့်ပြီးတော့ဝိထုငွေထော်လေးကတ်တဲ့အခါရှင်းအစဉ်လာတော့နဝကမ္မာပါဖရာလို့ပြောရေးတယ်ဒီမှာအမှန်တည်းလာကတ်တတ်ကြတယ်။ဘုန်းကြီးကဖွင့်ကြည့်လိုက်ရင်သိပ်များရဲ့သိချပြမေးရတယ်။ဘုန်းကြီးသူတာလားအဖွဲသူတာလား။ဘကိစ္စသူတာလဲ။ဒီတိုင်းရောရောင်မသိဘူး။ဘုန်းကြီးလှူတာကနဝကမ္မနဝကမ္မဆိုတာဘုန်းကြီးရဲ့အသုံးသုံးညစရာလေးပေါ်လာတာကိုအစ်စ်အစ်စ်နဝကအစ်စ်ကမ္မကအလုတ်လုတ်ဆက်အစ်စ်အစ်စ်လေးပေါ်လာရင်သိချမ်းသာကိုချမ်းသာလုတ်ဖို့လို့သူခေါ်တယ်။အဲ့တော့နဝကမ္မာရမတာအမှုသင်းနိုင်ဝိညာဉ်တော်သူကြီးအဖြစ်အမှုသင်းနိုင်ဝိညာဉ်တော်ဆိုဒီကိစ္စမှမပြီးသေးဘူးဟိုကိစ္စပေါ်လာဟာကိစ္စတွေကများကိုများလုံးတယ်အစ်စ်စ်ကိစ္စတွေကသိပ်ရှုပ်နေတာပဲတရားစကားဝင်တဲ့အခါပါအဲတော့ကြာတာမဖြစ်ဘူးဖရားတပြည့်ဘယ်လိုမှမရဘူးကိစ္စကြီးတယ်ဆိုလာဥဒ္ဒတိပြန်သွားတာပြီအများကြီးပဲအဲတော့ခွန်ကြီးတို့ကလူ60ဆို60 80ဆို80တရားဆိုတရားစီပန်းထားရတာစောက်ဖို့တော့ခုအဲတော့အလူရှင်လည်းငဲ့ရမယ်ဦးစီးဦးဆောင်အဖွဲကြီးလည်းငဲ့ရမယ်အဲ့လိုမဟုတ်ကိုလာကျတော့လာတယ်ပြန်ကျတော့ဇွတ်ပြန်သွားတယ်ဘုံရောလူရောအဲ့ဒါတွေတွေ့ရအဲ့ဒါနဝကမ္မာရမတာအမှုသိက်၌ဝိလျော်တော်သည်အဖြစ်အသိအသိကိစ္စတွေပေါ်လာတာကိုဒါကိုစိတ်ကြော်မှုရအဲ့ဒါတွေရှောင်ကျင်ရတာဝန်မှု၅လုံးဖြစ်ပြောနော်နံပါတ်၁ကဘာလဲအာလတယတာပြည်ပြင်း၌ဝိလျော်တော်သည်အဖြစ်နံပါတ်၂ကဘကာရမတာစကားပြောခြင်း၌မွေးလျော်တော်သူ၏အဖြစ်မိဒ္ဒရာမတာအိတ်ခြင်း၌မွေးလျော်တော်သူ၏အဖြစ်သင်္ကရိကာရမတာအပေါင်းဖော်၌မွေးလျော်တော်သူ၏အဖြစ်နဝကမ္မာရမတာအမှုသိ၌မွေးလျော်တော်သူ၏အဖြစ်အပေါင်းဖော်၌မွေးလျော်ပုံနဲ့လည်းရှိတယ်တရားတရားထိုင်ဟောအဲ့ဒါလာအဲ့ဒါလာတဲ့အခါကျတော့အဲ့ဒါကိုမိမိနေရာပေးထားတဲ့နေရာမှာအဲ့မခံပါနဲ့ဒီအောက်ဆက်ကြီးရဲ့မိမိတတ်မှာကလဆိုင်ချပြီးထားလိုက်တရားလည်းရှိတယ်အဲ့ဒီမှာအဲ့ခါမှာလို့ပြောတယ်ဟာတကယ်အဲ့ခါမှာဘလို့ကျေးဇူးထူထူကမတက်တော့ဘူးလေအဲ့ပဲနဲ့နေတော့တာပဲတရားသင်တန်းချိန်လည်းပဲတရားသင်တာမတက်ဘူးတရားထိုင်ချိန်လည်းပဲမတက်ဘူးအဲ့ဒါတည်းနေတော့တာပဲအဲ့ဒါဘုန်းကြီးတို့သိခတ်တယ်အဲ့တော့အပေါင်းခေါင်းလိုက်ဝိလျော်တော်သူကြီးအဖြစ်ဒီတရားအထုတ်တဲ့အချိန်ပိုင်းလေးအတော်တွင်းမှာကိုဒီလောက်ရှုပ်နေလို့ရှိရင်စဉ်စက်ကတော့လက်ခံမှုမကောင်းဘူးတကယ်တရားဓမ္မဆိုတာဟာတကယ်လိုက်နာနိုင်တဲ့ပုဂ္ဂိုလ်တွေအတွက်ဘုရားကျင့်သုံးဖို့ထားခဲ့တာဟုတ်ကဲ့လားတော့တာဝန်မှု၅လုံးကိုရှောင်ကျင်ပါဘုရားလိုရှိလို့လာတာတရားရအောင်ယူပါအဲတာဝန်မှု၅လုံးရှောင်ကျင်ပါအဲ့ချိန်အဲ့ပါလို့ချိန်ခချိန်ခပါတရားသူ့စည်းကမ်းတိုင်းလိုက်လာပါတချို့အနှစ်တင်မှာအချိန်မတော်ရေချိုးတာရှိတယ်ဥွှော်တာရှိတယ်ဒါကြောင့်ဘုန်းကြီးဟိုးပေါ်နေတာဘယ်သိမလဲအောင်သိတာတန်ခါးလေးဆိုသားသိတယ်အင်္ဂါတင်နဲ့ဒီချိန်မှာဆိုရင်ကျေတော့ဖရားအမြဲပွဲလုပ်တယ်ခိုးကြည့်တယ်သိတယ်မျောပြောင်းလဲလှုပ်လာဥတိုက်တဲ့အခါကျတော့ပြောထုတ်လိုက်တယ်အဲကျတော့သူအားတက်အဲလူရှိကသိတာပေါ့အဲတော့ဘုန်းကြီးတို့ဒီမိဖို့ကြည့်ရလဲပဲဆံကြပါကြမရှိရှေ့ကကြည့်ရင်လားရှေ့တော့ကအပူစကားထည့်ပြလို့ရှိရင်ရန်ကုန်မှာအငိမ့်ကြည့်ဘူးတဲ့လူရှင်တော်ခေါ်တာပေါ့လူပြက်အာဝစ်ထားလိုက်တဲ့အင်းကြီးရှေ့ကတော့တခါတည်းကိုချိုးကြမှာကြမိဖို့တိုင်းကြောင်းလို့ကော့လာနောက်ကတော့စုတ်ပြနေတာပဲအခုလည်းဘုန်းကြီးနေရာကရှေ့ရတာဟုတ်တာနောက်မှအများကြီးလုံနေပြီပဲအဲ့တော့မိဖို့ကြီးကအဲ့ဒီမှာရေကအဲ့ဒီနေရာမှာချိုးထားတော့ဒီမိဖို့တဲ့ကိုရေတွေဝင်တော့မတက်ကြတော့မိမွေးလို့မရဘူးခင်ဗျာအဲ့ဒီမိဖို့တမလေးသိဒုက္ခရောက်တာညနေတန်းကဝေးလျှော်ရေထချိုးတဲ့လူကလည်းပူတော့အိုက်တယ်ဆိုပြီးတော့အဲ့ဒီမွေးလို့ကိုမရတော့ဘူးဒါလို့၆နာရီဆိုရင်တော့ဘုန်းကြီးကစိတ်စိတ်ထူခိုင်းရင်စားကြမယ်မဖြစ်ဖြစ်အောင်လုပ်ကြအဲ့တော့ငါပြုမူတဲ့ကိစ္စဟာငါဒီကတော့အကြောင်းကြောင့်သူကဘယ်လိုထိခိုက်မလဲဆိုတော့မိမိဆက်စဉ်းစားရမယ်အခိုက်အတန့်မိမိအပေါ်မှာရှင်းချောမတင်အောင်အဲရေချိုးချိန်ပြီးတာပေးထားပါတယ်အဲ့ဒီချိန်မှာပဲချိုးပါဟုတ်ကဲ့လားအခုဆိုလို့ရှိရင် ယောဂီမျိုးသမီးတွေဆိုရင်တော့နေရာချစ်ချစ်ပြတ်ပြတ်ဘုန်းကြီးတို့လောက်ထားပြီအဲ့ဒါလေးလည်းပဲဘုန်းကြီးတို့ကတော့တရားအားထုတ်ဖို့တပည့်ပဲနောက်တော့တက္ကပတ္တုကအဲတရားသဘောကြတယ်နေရာသဘောမကြဘူးတဲ့သူလိုလျှောက်တယ်ဒီမဲ့တော့အိမ်သာတက်လည်းအိမ်ကျန်တက်တယ်ရေချိုးလည်းအိမ်ကျန်ချိုးတယ်ပဲမျက်နှာပြတ်တယ်လည်းပဲအိမ်ကျန်ပြတ်တယ်ဘုန်းကြီးတို့ကရေရှိရင်ဘယ်နာထိုင်တည်တည်လေးကြောတာပဲဘာလို့ဘင်းစင်းနေပါလဲတရားမဟုတ်ဘူးအဲ့တော့တပည့်တော်ကလှူမယ်တဲ့ရေချိုးကားလည်းပဲလှူမယ်တဲ့ဆိုခိုင်ခင်လုပ်ပေးမယ်ခွင်းကိုယ်လည်းလုပ်ပေးလိုက်တယ်ဆက်ချင်းပြရအောင်ရန်ကုန်မြို့ကြီးရဲ့ရှိုးကြတဲ့ဟာကိုခွင်းတို့ကမမိနိုင်ဘူးတရားသင်တန်းပင်ပြဖို့လောက်ပဲခွင်းတို့ရွေးပြီးဒီမြာတည်ခဲ့တာခေအားလျော်စွာအခါအားလျော်စွာတရားစခန်းကြီးဖြစ်လာတဲ့တရားစခန်းဖြစ်လာတော့တရားစခန်းသေးသားချမ်းချမ်းသာသာထားကြပါလေဟုတ်ကဲ့လားနေရာထိုင်ရင်ဒီတဲ့ကောင်းကောင်းနဲ့အဲ့ဒီနောက်ပိုင်းမှာအဲ့ဒီမိဘကြီးနေရာနေရာလည်းကျဉ်ကျုပ်အဲ့ဒါကြောင့်ရေချိုးချိန်ချိုးပါအဝေးချိုးချိန်ချိုးတော့သူ့အချိန်လေးနဲ့သူလိုက်တာပါလို့နောက်အိမ်သားခင်ဗျားထားပြခဲ့တာကိုမိမိကခွထိုင်ရတဲ့အခါဘယ်လိုနေမလဲရေရင်ရှိပါတယ်စင်ကြအောင်ဆွေးကြောတုတ်တင်ခဲ့ပါအဲ့ဒါလေးကလည်းအပူစုပြောပြဒီခစ်တော့ကုန်တလောက်ဖြစ်သွားပြီမန္တလေးမှာဆရာတော်ကြီးတွေခင်ဗျားတို့ဆရာပြောပါတော့ရွှေဆောင်တိုက်ဆရာတော်ဥပနဝမနေ့၃နိုင်မထိုးခင်လောက်တဲ့ကပန်းက3403နဲ့ကုရီကြီးတွေကိုလဲပြီးတော့တခါတည်းရေးသေးတာပဲငယ်တဲ့ပုဂ္ဂိုလ်တွေသိပါသလိုစောကြီးတက်ကြည့်တာကြီးတဲ့ဆရာတော်ကြီးတွေအစင်လာပဲအဲ့ဒီတိုင်းပဲအေးမှတ်မိအောင်ပြောမယ်လဲဒီကျောင်းလိုက်ကြီးမှာလဲဒီကျောင်းလိုက်ကအခုတော့မှမျိုးတွေရောက်သွားတာအစ်တော်တော့ရလဲဒီတော့ရခေါ်တယ်မျိုးတွေကွေးတယ်ကွာတယ်အခုတော့မျိုးတွင်းနဲ့ရောက်တယ်ရေကန်ကြီးကရှင်လူရန်သုံးတဲ့ရေကန်ကြီးအမြတ်ပြည့်တယ်နေ့တိုင်းပြည့်တယ်အဲ့တော့ရှင်လူရဘာလဲဆိုတော့အာတရားဓမ္မဂုံကျေးဇူးကြောင့်မတ်တွေထည့်ပေးလို့ရေအမြဲပြည့်နေတယ်ဆိုအားရပါရနေ့တနေ့မြသုံးညသူတို့ပြောတာတနေ့တနေ့အမှတ်မရှင်းစညလုံးလည်းဒီဆရာတော်ဖျားကြီးဆွဲဆဲနေတာသူကတွေ့တယ်သူကတွေ့တော့ပြောပြတော့ယုံနိုင်ကြမရှိဘူးဟာမဟုတ်တာပဲဗျာမဟုတ်ဘူးခင်ဗျားနဲ့ကြုံတယ်ရှောင်းကြည့်အောင်ညစောင့်ကြည့်အောင်အဲတတွဲပြီးတတွဲတွဲပြီးစောင့်ကြည့်တော့လူများကသိတဲ့အခါကျတော့ရှင်လူရန်ဆရာတော်ဖျားကြီးကိုသွားဦးတိုက်တယ်ဆရာတော်မသိတော့ပါဘူးတပည့်တော်တို့အပြစ်ရပါတယ်ဆရာတော်ကြီးတညလုံးဆွဲထည့်တဲ့ရေကိုမသိလို့သုံးလာတာဒီခေတ်လိုပေါ့တရားကျေးဇူးကြောင့်တရားအားထုတ်လို့တရားတော်ကအကျိုးပေးလို့ဖြစ်လာတယ်လို့ဒီလိုဖေးမှပြောတာဟုတ်တာပေါ့ဘူးအဲ့တော့ဆရာတော်ပြောကြရဘလို့အမင်းကြည့်လဲလို့ဆိုတော့လည်းဆရာတော်ပြောကြရငါ့ကိုမတားကြနဲ့တဲ့တန်တရာလုံးဘဝတိုင်းမှာဒီလက်ပစ်ချီတွေကတားရင်များတွေလှုပ်ကျွေးခဲ့တာတဲ့အခုမှတရားအားထုတ်တဲ့ပုဂ္ဂိုလ်တွေကိုတန်ဃာတွေကိုလှုပ်ကျွေးရတာငါ့ကိုမတားကြနဲ့တဲ့ဒီလိုရှိတယ်အဲ့တော့ဒီကုရိအိမ်သားတို့ဘာတို့ကျမ်းမာရေးကျမ်းမာရေးကျမ်းမာရေးကောင်းအောင်ကုရိအိမ်သားရေးဆေးရတယ်အညစ်အကြေးကိုတုတ်တင်ရတယ်ညံကောင်းရင်တပြည့်စီလှဲရတယ်ပြန်စီလဲရတယ်အဲ့တော့တာဝန်ကို၅လုံးစစ်ရောပေါ့အဲ့တော့တရားရအောင်နေဖို့လေရိုးရိုးလေးမိကုံကျုပ်ပြောမှာတဏှာကြီးပြေကံနေသွားတရားရအောင်နေဖို့ကရုပ်သွားအဆုံးမေတ္တာကမ္မထာနဲ့နေရမယ်မေတ္တာကမ္မထာနဲ့မိမိကစမ်းပါတယ်ဆိုရင်အားရှိအလကားနေရင်အလကားပဲတရားအထုတ်တဲ့တရားအထုတ်တယ်ဆိုတာဟုတ်ပါလေအဖျားတက်တော့အမဲ့စားအလုံးလုံးနဲ့ခေါင်းပေါက်ကထောင်ကြအောက်ကတော့လုံအောင်မထိုင်ဘူးဆိုလို့တကယ်ကျင့်ရမယ်အကျင့်တွေကတကယ်လုံးလုံးကူချမ်းချမ်းသာသာကျင့်ဖို့အကျင့်တွေလွတ်နေတယ်မေတ္တာဓာတ်တွေခန်းချောက်ကြလို့ဈေးနှုန်းတွေပြီးလာတာခင်ဗျာမေတ္တာဆိုတာဗါလဲကိုချင်းစာလေမေတ္တာဆိုတာကိုချင်းစာမိမိကိုယ်တိုင်ငါပြလာလားဟိုကြုံတွေ့ရလို့ရှိရင်ဩမလေးညအမမဖြစ်ကြားလိုက်တယ်ခနာလေးဒီကိုဖွင့်လာဒီရှင်ရှင်ဘုန်းတွေမှာတော်တော်ဆာဆာလောင်လောင်မသိကုန်ပြီဆိုတော့ပဲပညာတို့လာကြလိုက်။ဆိုင်းဆာရယ်မှတ်တယ်အဲ့ဒါသောတာပန်အလုတ်ပဲတဲ့အမေ။ဗီဒီယိုကလေးပြ။ဆိုင်းဆာရယ်မှတ်တယ်အဲ့ဒါသောတာပန်အလုတ်ပဲတဲ့။အဲ့လိုကြားလိုက်တယ်။အဲ့တော့မိမိကိုယ်တိုင်ဆာလောင်မွတ်သိလာလို့ရှိရင်သူတပားဆာလောင်မွတ်သိတာကိုဟုတ်ကဲ့လား။နားလည်လာတာပေါ့။ကျမ်းမာရင်လည်းဒီလိုပဲမိမိကိုယ်တိုင်ကျမ်းမာရင်ချူးရင်းလာပြီဆိုရင်သူတပားမကျမ်းမာတာကိုကိုချင်းဆာလာတာပေါ့။အဲ့ဒီလိုလေးကကျမ်းမာကြပါစေ။မနှောကမေတ္တာအမြဲနဲ့နေနေမယ်လို့ဧကစာရီနေတယ်ဆိုတာတယောက်ထဲနေတယ်ဆိုတာဟာတခုတော့ကမ္မထံတရားနဲ့နေတာဟုဧကစာရီနေတယ်လို့ခေါ်တာနှစ်ယောက်သုံးယောက်စုပြီးစကားပြောနေရင်ဧကစာနေတယ်ခေါ်မခေါ်ဘူးနေတာတော့နှစ်ယောက်သုံးယောက်ပဲဒါတခုတော့တရားကိုနှလုံးသွင်းနေရင်ဧကစာရီနေတယ်ခေါ်တယ်မဘာနှလုံးသွင်းနေရမယ်ဒါလို့ကြားမှာကြပါစေဆရတတော်ကြားမှာကြပါစေဒါမေတ္တာပဲလောကဆိုတာမဟုတ်မနောကမေတ္တာလေအဲ့ဒီအာယုံလေးနဲ့နေလို့ရှိရင်အဲ့ဒါလောကမှာချမ်းသာကြောင်တရားအဖြစ်ပဲလူချမ်းသာမကဘူးနတ်ချမ်းသာတိရတယ်နတ်ချမ်းသာမကဘူးကဘာဆက်ပဲရှင်တယ်ဒီမှာချမ်းသာတိရတယ်သို့တော့ဒုက္ခတော့မငြိမ်းဘူးသူကဒုက္ခတော့မငြိမ်းဘူးဒီမေတ္တာကမ္မထာဟာဒီမေတ္တာကမ္မထာဘာမှလည်းခက်တာမဟုတ်ဘူးဒါခက်တာကမလောက်တာခက်ပဲမလောက်တာလည်းပဲဆရာကနီးကြအောင်မပေးလို့မလောက်ကြတာ ဟုတ်ပါမေတ္တာတော့ပို့ပါလေဗျာဟုတ်ကဲ့လားဘုန်းကြီးပြနေတိုင်းတခါပဲကောင်းမလေးတွေဘေးအင်းတိုက်သွားတာခါရတယ်ကြာဥတော်ကတကောင်းကြီးကရှိခိုးတယ်လေဘုန်းကြီးကဒီတိုင်းချင်းင်းကဟိုခုံရှိတာဘူးဆောက်အောင်ထိုင်ရှိခိုးတော့ကြာကြာဆောက်အောင်မထိုင်နိုင်တော့အဲ့ဒီခုံကြီးနဲ့ထိုင်လက်အုပ်ကြီးကတော့ဘုန်းကြီးကခေါင်းနဲ့ဖြူနေတခါလေးလက်အုပ်ကြီးကိုတိုက်သွားကမှမယ်မလေးသူဖျားတော်လာတာပဲဟုတ်ကဲ့လားဘုရားဘာသာအမျိုးသမီးတွေပဲသင်နေနေရွေးရဲဆိုမသိလို့သားတော့တချို့တော်တော်ကြီးကြီးမားမားတွေပဲ။အဲတခါလေးကျတော့အဲ့မှာဖျက်ဆောက်နေပဲ။ဟုတ်ကဲ့လား။အတိုက်တော်မဲထင်လိုက်ရတယ်။အဲ့ဒါတွေကပဲမင်းပဲမှားမလဲ။ဥပမာဖျက်ချင်းမှာကြာမှာကြပါစေ၊ချမ်းသာကြပါစေ၊ရရမြအကုန်ဆိုးတယ်။ဘတ်စကကျတော့အပြင်းတိုးဒုစီတယ်၊ဆိုင်ကလူ့တယ်။အဲ့ဒါသူကချမ်းသာကိုကလူ့ယူရမရောက်ဘူးလားလို့။ဆိုတာဆိုတာအစင်လာတာလောက်တာမလိုက်တာဘူးမပြင်းတော့ဘူး။အဲ့ဒါတကယ်လိုက်တာကျင့်သုံးတဲ့သူတော်ကောင်းရဲ့အလုပ်ကတော့စလုံးသားအိမ်မှာမေတ္တာတရားကိုတက်ဝင်ပြီးတော့ကျမ်းမာကြပါစေကျမ်းမာကြပါစေဘုရားမင်းဆောသောဒီရည်ဆိုလို့ရှိရင်ညတာတူတာပေါ့တင်းကြီးကိုကောင်းကောင်းကြီးအိတ်ချတယ်တင်းကြီးလုံးတင်းကြီးရဘုရားဆယ်နာရီဆိုချိန်တာပဲ၃နာရီခွဲတာလာဆိုနိုးလာတာပဲတင်းကြီးပဲအဲ့ဒါတခါတော့၂နာရီလောက်သွားတယ်စိတ်ငြိမ့်တဲ့ပုဂ္ဂိုလ်ဟာစိတ်မဲ့ဆိုတဲ့အချိန်ကိုပြတ်ခတ်လိုက်ရင်တန်းစီတာပဲတန်းပြောတန်းနိုးတာပဲဒီပုဂ္ဂိုလ်ကစိတ်ကိုဘယ်လောက်နိုင်လဲဆိုတော့အဲ့ဒီနေရာမှာသိတိုင်းတယ်အနိုးလာတာလည်းမေတ္တာကမ္မထာနဲ့နေရအဲ့တော့အဲ့ဒီမနေ့အဖိုးကမေတ္တာနဲ့စလိုက်တော့ကောင်းသောနနေခင်ဖြစ်သွားတာပေါ့ဟုတ်တယ်မဟုတ်လားကောင်းသောနနေခင်ဖြစ်ရင်ကောင်းသောအကျိုးတွေရတာပေါ့အဲ့တော့မေတ္တာကတခြားကုသိုလ်တွေကအခုတရားစကားဆိုကြပါစို့အကျိုးဆောင်ဒီမောင်အေးရတယ်အကျိုးဆောင်ပြောတာအကျိုးဆောင်မလုပ်ခင်တော့လည်းသူကတရားစကားဝင်ပါတယ်ဆောကလာပင့်တော့ဒကာကြီးဒီဒီမအဲ့ဒါဆိုတင်ပါဖျားတဲ့ဝင်းတာလိုက်တာဟုတ်ကဲ့လားဆောင်ရရဆောင်ရသူရှိမှဖုန်းကြီးတို့တရားပြလို့ရတယ်လေ။ဆောင်ရွက်သူမရှိဘူးဆိုဖုန်းကြီးတို့ဘယ်လိုလုပ်မလဲလို့။ဘယ်ပြတိုင်းမလဲ။အဲ့တော့အကူအညီတွေမလိုဘူးလား။လိုတယ်။ကဲမေတ္တာပို့တဲ့အခါကျတော့အကူအညီလိုသေးလား။ဘသူလာပါအောင်ဘယ်ဝါလာပါအောင်အကူအညီပါအောင်လို့လိုသေးလား။အကရိယာတန်စာလာအောင်လိုသေးလား။အဲမလုထာခက်နေတာခက်တာလုံးကိုမလုဘူး။မလုထာကအဲ့ဒီမေတ္တာကိုကြက်ကြက်နမပြက်ဝင်ပြီးတော့ကိုချင်းစာတရားလေးနဲ့ဆက်မှကြပါစေဆက်မှကြပါစေဆိုတဲ့နှလုံးသားမှာမပြတ်နှလုံးသွင်းနေလို့ရှိရင်မေတ္တာကမ္မထာနဲ့နေတာပဲမဟုတ်လားမေတ္တာကမ္မထာနဲ့နေတဲ့ပုဂ္ဂိုလ်ကပြင်းနေသေးရဲ့လားအဲ့နေသေးရဲ့လားအဲ့ကျူးသေးရဲ့လားအဲ့လည်းမကျူးဘူးအစာလည်းမကျူးဘူးစကားလည်းမပြောဘူးအပေါက်ဖော်နေရောနေသေးရဲ့လားကိုကိစ္စဒီကိစ္စဆိုအမှုသိကောရှိသေးရဲ့လားနှလုံးသားအိမ်မှာတည်ပြီးတော့ဆိုတဲ့မေတ္တာတရားဆိုတဲ့ကမ္မထာကိုစူးစကိုက်အောင်ယူတတ်လို့ရှိရင်တာဝန်မှုငါလုံးလုံခြုံမှုသွားဘူးလားအဲ့ပါလေးနဲ့နေကြည့်ပါအဲ့ဒါဆန်းချမ်းသာသာနေပုံနေနည်းဒီဘုံနေနည်းပြောပြတာလုတ်ပေးလို့ရရင်တော့ဘုန်းကြီးကလိုက်လုတ်ပေးတယ်။ဘုန်းကြီးလိုက်လုတ်ပေးတော့မရဘူးလေ။ကိုယ့်အဖို့လို့ရပါလေ။အဲနောက်တစ်ခုကလူရင်းကျမ်းတယ်။လူရင်းကမနေ့ကျတော့တရားထိုင်ရမယ်။ဘုရားရှိခိုးပြီးတော့အိရာတော်ဘုရားရှိခိုးပြီးတော့တရားထိုင်ရမယ်။ဘယ်လိုထိုင်ရမလဲ။ဆိုတော့တဏှာကြီးပြည့်သွားပြီနော်။အဲ့ဒါအဘိုးပေါ့။ဘယ်လိုထိုင်ရမလဲဆိုတော့ကျမ်းဂန်မှာရှိတာကဒီအကြည့်ဆုံးတတိ။အဲ့ဒီတတိကတတိဆိုတာမှတ်ထားမဟုတ်ဘူးတော့။တတိဆိုတာအောက်မေ့တာ။အဲ့လေတရားပတ်တာအဲပြင်းညိုဆရာမပြောလိုက်ရင်သိကောက်တယ်ပြင်းညိုတတ်တယ်သူပြောလိုက်ဒီမှာတော့ရှင်းပြကြမလို့ဘူးတတိပဌံတတိကမှတ်တယ်မှတ်တယ်ဆိုမဟုတ်ဘူးတတိဆိုတာအောက်မြင်တာဘာကိုအောက်မြင်ရမှာလဲဆိုတော့တခုခုသောတရားကိုအောက်မြင်တာတတိမှတ်တာပညာပညာနဲ့ရလာခဲ့လို့အန္တရာနှခမတက်တာပညာကသူကရှိတဲ့တရားကကုသိုလ်အကုသိုလ်နည်းနည်းလေးရှင်းပေးမယ်ကုသိုလ်အကုသိုလ်ကုသိုလ်အကုသိုလ်မဟုတ်တဲ့တရားတရား၃မျိုးပဲရှိတယ်ကုသိုလ်တရားတစုအကုသိုလ်တရားတစုအဲ့နှစ်စုကလွတ်နေတဲ့တရားတစုအပညာကအဲ့ဒီ၃စုလုံးကိုပါတယ်ပညာပတိကအကုသိုလ်အစုတွေကိုမဝင်ဘူးဆိုတာပတိဆိုတာကောင်းသောတရားကြီးဟူသောအာယုံဆရာအစိုက်တဲ့အာယုံကိုအောက်မိတာကိုပတိဩငါမေတ္တာကမ္မထာနှလုံးသွင်းနေကြဒီချိန်ခေတ်ခါမှာနှလုံးသွင်းနေကြဆိုတော့သူကတတိရတယ်သူကအောက်မိတယ်ဩအဲ့ဒါလည်းလာလို့အလုံးများလို့ဒီချိန်လွတ်သွားပြီလွတ်သွားတဲ့အချိန်လွတ်စေတော့ခံရတဲ့အချိန်ကိုငါမေတ္တာတရားနဲ့နေမယ်အဲလိုမိမိနှလုံးသွင်းမြဲတရားကိုမပြတ်နှလုံးသွင်းလို့အောက်မိတာကိုသတိဟုတ်ကဲ့လားသတိအရေးကြီးဆုံးအာကောတံပူလာနရတနဲ့ထုံးမပါတဲ့ကိုယ်ဟာရတာမရှိဘူးအလောနာပြစ္ဆရရတနဲ့စားမပါတဲ့နေရာလည်းရတာမရှိဘူးဟုတ်ကဲ့လားတရားကလည်းသတိမပါလို့ရှိရင်အဲ့ဒါတရားမဟုတ်ဘူးတဲ့ဘုရားသတိမပါတဲ့တရားကိုငါဘုရားမဟောဘူးတဲ့ဒီသာဝတ္ထမှာပါဠိတော်ပါတယ်။ဘယ်ကမ္မထာဖြစ်ဖြစ်ပฏิပါ။အဲ့ဒါ အဲ့ဒီသတိအရေးကြီးဆုံးကိုအဲ့ဒီသတိကောင်းအောင်ဘယ်နဲ့လုပ်ရမလဲလို့ဆိုတော့ကမ္မထာရဲ့အစအာနာပါနဆက်သက်ဝင်တဲ့ပဲတဲ့ဒီနှာသီးပြားလေးမှာဆက်သက်ဝင်သက်ကိုသတိထင်းနေအောင်ရည်တွေ့ရအကျွတ်ကဘိုက်ပါထားတယ်အကျွတ်ကပခုံးထားတယ်အကျွတ်ကခေါင်းထားတယ်အကျွတ်ကငယ်လိုက်တာအဲ့ဒါတွေကြံ့ကြံ့မှမရှိဘူးအဲ့ဒီပုံကိုယ်တွေလည်းဘုန်းကြီးကမိုက်မိုက်ကန်ကန်တွေ့ပြီးတော့မေးကြည့်တယ်မရှိပါဘူးသူတို့ဝန်ခံတယ်ဆရာတော်ကြီးတွေပါလိမ့်မေးကြည့်ငယ်တော့ကတော့ဘုန်းကြီးကအလွန်ဆက်လက်ဆက်တယ်မိုက်လည်းမိုက်တယ်ဘို့မိုက်တယ်ဆိုတာကမေးရမှာမှမသိမမေးရမှာမှမသိသိကျင်တာမေးတာပဲဆိုတရွတ်အဲ့တော့မထင်ရှားတော့အစ်စ်မှန်ကိုရကြင်လို့လေမိမိကိုယ်တိုင်အစ်စ်မှန်ရတယ်လို့အားလုံးသူတော်ကောင်းတွေလည်းပဲစစ်စစ်မှန်မှန်ရပါစေဖျားအစ်စ်မှန်အဲ့တော့တတိကဒီနှာသီးပြားမှာပဲထားနားဒီနှာသီးပြားမှာထားတာကနှာခေါင်းရှည်တဲ့ပုဂ္ဂိုလ်များနှာခေါင်းဆိုတဲ့ပုဂ္ဂိုလ်များတော့နှာသီးအောင်ကျဲ့တဲ့နှုတ်ခတ်နမိတ်အဲ့တော့ဒီဝိသုဒ္ဓိမက်ကသူကသိချာရေးတယ်သိချာရေးခဲ့တာသိချာကြည့်တဲ့အခါကျတော့ဝိသုဒ္ဓိမက်အောင်ထားတဲ့ပုဂ္ဂိုလ်တွေဟာဒါတွေသိလေးချက်ခုကောင်းသိချာကြည့်တဲ့အခါကျတော့ဒီထွက်တဲ့ဝင်သက်ရှေ့ဦးစွာဝင်သက်ဆိုရင်ရှေ့ဦးစွာလာထိတဲ့နေရာကိုဖက်သက်ဆိုရင်နောက်ဆုံးထိပြီးတော့ထွက်သွားတဲ့နေရာကိုဥပမာဗမာစကားရှိတယ်လေအချတ်ဘတ်ချတာအဖျားချုပ်ပြီးအဖျားလေးနဲ့ထောက်ရင်ဒီကြရတယ်လေအဲ့တော့မိမိသတိအားကောင်းမှဒီဖက်သက်ဝင်သက်ရဲ့ရှေ့ဦးစွာထိတဲ့နေရာဖက်သက်ရဲ့နောက်ဆုံးထိတဲ့နေရာအဲ့ဒီနေရာမှာသတိထားအမှုမမမဘယ်နေရာထိသွားမှမသိဘူးထားတဲ့အခါကျတော့ဖက်သက်ဝင်သက်ဒီစုံကိုတစ်လို့စိတ်ထက်ရအောင်မရမယ်ရည်တွဲရမယ်နောက်ကကြီးတွက်တာမဟုတ်ဘူးနော်ဒုတိယထွက်သက်ဝင်သက်တစ်စုံကို1တတိယထွက်သက်ဝင်သက်တစ်စုံကို3သရုတ်ထွက်သက်ဝင်သက်တစ်စုံကို4ပစ္စမထွက်သက်ဝင်သက်တစ်စုံကို5ငါးရောက်လို့ရှိရင်တက်ကပြန်စအခုတရားတဲ့သိအားထုတ်ထားတဲ့ပုံကိုယ်တွေကိုသိပြီးတော့အချင်းကြီးနေပုံကိုယ်တွေတချို့နေရာတွေမှာမက်ကြတယ်နဲ့ပြန်လာတာလည်းရှိတယ်အဲ့ဒီထွက်သက်ဝင်သက်ကိုပဲမှတ်အောင်ကြည့်တွက်ကြည့်ပါတတိစိတ်တည်ငြိမ်တယ်တတိအားကောင်းတယ်ဆိုဖက်သက်ဝင်တဲ့မှန်တယ်စိတ်ကြံ့လွန်တယ်ဆိုရင်ဖက်သက်ဝင်တဲ့ကိုမှအောင်မြင်တွေ့ထိုင်ဘူးမမှန်ဘူးဆိုရင်မက်ကြတယ်ဆိုတာဟာဝေးကြီးပဲတတိတော့မှမကောင်းတဲ့ဟာပဲစိတ်မှမတည်တဲ့ဟာပဲစိတ်မတည်ဘူးတတိမကောင်းဘူးဆိုရင်ဖက်သက်ဝင်တဲ့ကမမှန်ဘူးရေတွက်တဲ့အခါမှာကြောကြောပေါက်ပေါက်ဖြစ်တယ်အဲ့တော့တစ်ကစားပြီးတော့ငါးခုအထိရေတွက်ကြည့်ပါအဲ့တော့အစားဆုံးပြောခဲ့တဲ့ဇာတ်မှာဟိုမှာဒီမှာအာထုတ်ခဲ့တာတွေတက်ခဲ့ပြီလေဒီမှာပတ်တလုံးရောက်လို့ရှိရင်ပတ်တလုံးကတင်ပေးတာကိုအာထုတ်ပါဆိုတာဒီစကားပဲ။ဘုရားထိုင်ခြင်းထိုင်နေကိုနည်းနဲ့ကိုထိုင်နေရင်ဘာလို့ဒီလာသေးလဲ။ဘုရားနည်းကိုထိုင်ပါ။ဘုရားပြန်တဲ့အခါကျတော့တန်ဃာတွေလည်းဒီတိုင်းပြောတာပဲ။မုတ်ပေါက်ပြင်မဲ့ရောက်သွားတယ်ကထွက်ထွက်ခုံထွက်ထွက်လှုပ်ချင်တာလှုပ်ရတယ်။ဒီမှာတော့သူ့ကြောင့်နေသူ့စာအာမာလို့ရအစီအစဉ်လုံးလုံးလို့စစ်စစ်မှန်မှန်။အပြန်ပြောမယ်နော်။ပထမဆုံးခက်သက်ဝင်သက်တစုံကို1ဒုတိယ2တတိယ3သရုတ်ထ4ပြစ္စမ5စေဥစ္စာတိက္ကစပြီး5ခုထိကြည့်တွေ့ရမယ်တဲ့အဲ့ဒါမှန်ပြီဆိုရင်တိက္ကနေပြီးတော့6ခုထိကြည့်တွေ့ရမယ်အဲ့ဒါမှန်ပြီလို့ဆိုဆိုရင်တိက္ကနေပြီးတော့ခွန်ထိကြည့်တွေ့ရမယ်မှန်ပြီဆိုတိက္ကနေပြီးတော့8ထိကြည့်တွေ့ရအဲ့ဒါဝိသုဒ္ဓိပဲကြည့်ရဘယ်လိုပြရလဲဆိုတော့ခွန်လို့8တို့ကြတော့တဲ့စိတ်ကဇဝေဇဝါဖြစ်လာတယ်တဲ့ငါခွန်ပြီးပြီးသားလား8ရောက်ပြီးသားလားလို့စိတ်အဲ့လိုဖြစ်သွားတယ်တကြီးအတွက်နည်းနည်းများလာတော့စိတ်ကတခြားအာယုံတစ်ချက်ရောက်တော့တခြားစကုတ်တက်လွှဲသွားတာနဲ့ဒီမှာအရင်တော့ကမမှန်ဘူးအဲ့ဒါကိုသွေးသွားဖြစ်တယ်ခေါ်တယ်အဲ့တော့မဆုံးနိုင်ပါနဲ့တဲ့သူစာသားအတိုင်းညီမပြစာသားအတိုင်းပြောရရင်ရှစ်သူတော်ကောင်းသူဟောင်းတို့ဒီကမ္မထာအတိုင်းပောက်ရောက်ကြတာပဲငါလဲရှစ်သူကောင်းသူဟောင်းတို့လမ်းရုပ်ကိုလိုက်သူပဲဒီတိုင်းရှင်းရင်ဒီတိုင်းအမှန်တရားမှန်ပြီးအောင်မြင်ရမှာပဲလို့စိတ်ကိုသုံးဖြတ်ပြီးတော့ထပ်တလဲလဲပြန်ကြည့်တွက်ပါတဲ့ကြည့်တွက်ပါများလို့ရှင်မှန်သွားပြီမဲ့တဲ့အဲ့ရှင်းမှန်ပြီဆိုရင်တက်ကနေ9ခုထိကိုယ်မှန်ပြီဆိုရင်တက်ကနေ30ထိအဲ့ဒီကြတော့တခါလေများလေ71စနစ်တည်းမကဘူး34 35 38အထိရောက်သွားတယ်စိတ်ကလွတ်ပြီးတော့ဘုန်းကြီးတို့ကအဲ့တိုင်းကိုဖြစ်တယ်ဝိသုဒ္ဓိမကြည့်ရလဲဒီတိုင်းပြောတာပဲအခုကိုသိဟုတ်နေပြီထင်တာတော့မှအမှတ်မတင်အဲ့လိုကြော်ကြော်ပေါက်ပေါက်ဖြစ်သွားတာများတယ်အဲ့တော့သူကဘာရှင်းပြလဲဆိုအစားဆုံး9ခုအောက်ရော့ပြီးတော့မရေတွက်ပါတယ်တဲ့အရေတွက်နေရင်လဲစိတ်တခြားရောက်တယ်တဲ့စိတ်ကြက်လို့တစ်ဆက်ချက်ကိုလုံးပြီးရေတွက်ရင်လည်းစိတ်ပြတ်လွန်တယ်တဲ့။ဈာရမှာကြော်ကြော်ပေါက်ပေါက်ဖြစ်ရင်လည်းစိတ်ပြတ်လွန်တယ်တဲ့။ဗာလိတွေသုတ်ကဆိုလိုက်ရင်တန်းတယ်တန်းတယ်ပဲ။ဒါပေမဲ့လို့လုံးလေးကိုပြောတာကို။အဲ့တော့စိတ်ကနေတစ်ဆက်ထိရေတွက်လို့ဟဲ့လား။ဘယ်ခါဒီကမ္မထာအာထုတ်အာထုတ်မှန်းနေပြီလို့ဆိုလို့ရှိရင်။ဒါပေမဲ့ရှူတိုင်းဆိုင်တဲ့အခါမှာပြင်းပြင်းရှူရမှာလားလုံလုံလေးလေးပြင်းပြင်းရှူရမှာလားဆိုတော့ပဂရိအတိုင်းရှူပါတဲ့။ပဂရိပုံမှန်အတိုင်းရှူတာတောင်မှပြင်းလာပြီတဲ့။ ထွက်သက်ဝင်သက်ကျမ်းတဲ့ပုဂ္ဂိုလ်ကအပြောဆိုအနေထိုင်ကျမ်းတယ်ဝိသုဒ္ဓိမကဥမာပါပြောလဲဆိုအခုဒီလိုຢာပြီးပူပြင်းတဲ့ຢာပြီးမှာနေလူတွေကခီးပြင်းနှင်းလာတဲ့ပုဂ္ဂိုလ်အရိတ်သစ်ကောင်းရေရိတ်သိရိတ်ရောက်တဲ့အခါကျတော့အဲ့ဒီမှာကုပ္ပစ္စည်းမယ်အခင်းရှိမယ်ထိုင်လိုက်တဲ့အခါထွက်သက်ဝင်သက်ကကျမ်းတော့ခန္ဓာကိုယ်လည်းကျမ်းတော့ဘုန်းကြီးတို့ကတော့မသိမသားလေးချိန်မလေးနဲ့ဒါတွန်းပြီးတော့ဖြားဖြားနေတယ်သိမ့်သိမ့်ဝင်ဝင်ငင်ငင်တက်တက်မဟုတ်တော့လေထွက်သက်ဝင်သက်ကျမ်းရင်အပြုတ်မှုကျမ်းတယ်တဲ့ဒါကြတိထွက်သက်ဝင်သက်ကဘလောက်ကျမ်းလဲဆိုရင်လူညစ်အခါမှာလှိုင်ကူထဲမှာဖြစ်စေစိုက်ခန်းထဲမှာဖြစ်စေအိတ်ခန်းထဲမှာဖြစ်စေလူ၃ယောက်အိတ်နေရင်တဲ့ဒါဝိသုဒ္ဓိဘက်ကရှင်းပေးတာတယောက်တော့ပုဂ္ဂိုလ်ကတန်းကောင်အခါမှာနိုးနေလို့ရှိရင်ကိုနှစ်ယောက်ကလုံးလာမဆိုင်ဆဲနဲ့ပယောကမပါပဲနဲ့ဒါကြတိအတိုင်းရှူးဆိုင်နေတဲ့အတန်ကြီးကစိတ်စိတ်စိတ်နဲ့ညစ်တဲ့တန်းကောင်ဆိုတော့အတန်ကစိတ်ကျေလောက်လာတော့နိုးနေတဲ့ပုဂ္ဂိုလ်ကကြောက်လာတယ်အဲ့ဒါဒါကြတိထွက်သက်ဝင်သက်ဟာသွားလာနေထိုင်ပြောဆိုတဲ့အရှိန်အဟုန်ကြောင့်ပြင်းမှမသိတာတဲ့ဒါကြောင့်ပကတိယာစရှူဆိုင်ပါတဲ့တဖြည်းဖြည်းပိန်မွေ့သွားလိမ့်မယ်အဲ့တော့လို့အရေအတွက်ကိုတိတ်ကစပြီးတော့30အထိရေတွက်လို့ဘယ်ကားရေတွက်ရေတွက်မှန်ပြီလို့ဆိုတဲ့ခါကျတော့အလို့အလျောက်တော်၎င်းမိမိကိုယ်တိုင်ကတော့၎င်းမရေတွက်တော့ပဲနဲ့နောက်တစ်ဆင့်တက်ရနောက်တစ်ဆင့်တက်တဲ့ခါကျတော့ဒီနှာသီးပြားမှာဥမာနှာရည်ယူတဲ့အခါပေါ့ဘုန်းကြီးတွေကတော့ငတိတ်ပြောင်ပြောင်နဲ့တသလုံးဖုံးကလာတော့အမှန်တရားနှာရည်ယူခဲ့ဘူးတဲ့ဘလို့နှာရည်ယူလဲဆိုရင်ဒီနှာရည်ယူတာကိုစိတ်ကန္နာခေါ်တာပေါ့စင်းနည်းလေးပါပြောလိုက်ပြီးအာဒီဆိုရှိတယ်အကြီးအပြားဥလို့ခေါ်တာဥမယ်လို့အမြင့်ကွာအဲ့ဒါကိုလင်းလျှောက်လှမ်းပြီးတော့အမှုတ်နှခေါင်းထဲကိုပြုံနဲ့ဖုတ်ခဲ့တာအသိပြီးတော့ပူပြင်းတာပဲအဲ့မှာရှိမြအမြင့်ပြည့်တဲ့အကုန်လုံးဆက်ဆက်ဆက်နဲ့ကြားတဲ့အခါဝေးရမောက်ကြီးတရက်ကနှစ်ရက်နှစ်ရက်ကသုံးရက်လောက်နေရတယ်ထွေးကပြေကမအဲ့လိုမိသား6တိတ်လောက်လုပ်ယူတာအဲ့တော့ဒီခါကျတော့တကူလုံးကဝေးရပေါကြီးစာကျင်စိတ်လည်းမရှိစိတ်ကတကူလုံးကမရှိဘူးဘယ်ရောက်စာပြပြရောက်အဲ့ဒီလိုပဲဒီဖွဲ့ချီတဲ့မီးလို့ခေါ်တယ်ဒီထွက်တဲ့ဝင်သက်ပါလင်ဒီနှာပြပြမှာဖွဲ့ချီထားတယ်လို့ထင်းနေအောင်ချူဆိုင်နေရမယ်အဲ့ဒါကိုအဲဖွဲ့ချီတဲ့မီးထွက်တဲ့ဝင်သက်ဖွဲ့ချီတဲ့မီးအဲ့ဖွဲ့ချီတဲ့မီးကိုမပြတ်ထင်းနေပြီဆိုတော့အာယုံကအဲ့ဒါပဲချူဆိုင်နေတာကိုချူဆိုင်တဲ့မီးလို့တခါခေါ်ပြန်တယ်သုံးနည်းရရောနော်တိရေပြတ်တဲ့နီးနှစ်ဖက်သက်ဝင်တဲ့ဖွဲ့ချတဲ့နီးသုံးဆူးဆိုင်တဲ့နီးဘိုင်းလို့မပြောဘဲနဲ့မြန်မာလိုပြောတယ်လေးဖြိတဲ့နီးဖြိတဲ့နီးကိုဘိုင်းလို့ဖုတတာနီးဒီဖက်သက်ဝင်တဲ့ကလေးလမ်းလာပြီးတော့နာပြီးပြလေးဖြိဖြိနေတာကိုပဲအဲ့ဒါပဲသိနေတော့တယ်ဒီပြင်အာယုံမရောက်တော့ဘူးအဲ့ဒီအသည့်ကိုလည်းမလွတ်ချင်ဘူးအဲ့လောက်ကိုစိတ်ကတည်ငြိမ်ပြီးတော့တတိယစိတ်ကောင်းလာလေးခုဖြစ်သွားပြီနော်တိရေပြတ်တဲ့နီးမင်းဖွဲ့ချတဲ့မင်းသုံးဆူဆိုင်တဲ့မင်းလင်းထိတဲ့မင်းအဲ့ဒီလင်းကြီးရောက်တဲ့အခါကျတော့ထွက်သက်ဝင်သက်ကဘလောက်စိတ်မွေ့သွားလဲဆိုဘလောက်ငြိမ့်သွားလဲဆိုရင်ထွက်သက်ဝင်သက်မရှိတော့ဘူးခင်ဗျာလောက်ငြိမ့်သွားပြီမိမိကဒီထွက်သက်ဝင်သက်ကိုသာဆူဆိုင်ပြီးလုံနေလို့ဒါကမ္မထအလုတ်ခေါ်တယ်ကာမအလုတ်ထန်ရှိရှုထွက်သက်ဝင်သက်ဆိုတဲ့အလုတ်ကိုရှိရှုပြီးမယ်ထွက်သက်ဝင်သက်ကစိတ်မွေ့လုံးလို့မရှိတော့ဘူးထင်တယ်အဲ့ဒါဆရာကိုတော့မေးမယ်မလို့ပါနဲ့တဲ့။တီရင်ွယ်ကိုခါပြီးတော့တီရင်ွယ်ဆိုတော့ဘုန်းကြီးမတော်ရှိတယ်။ဒီကမ္မထထိုင်တဲ့အခါတိမအောင်ကမ္မထထိုင်တဲ့အခါဘုန်းကြီးတို့ကငငယ်လေးကစောက်ကြည့်ခဲ့တာကိုခါတော့အဲ့တော့စိတ်ပီပေါ့အနံကတပေခွဲနှစ်ပေမီနီလောက်အလျားကသုံးပေခွဲလေးပေလောက်။ဆက်အိတ်လုံးလည်းရတယ်ထိုင်လို့လည်းရတယ်။တီရင်ွယ်ကိုခောက်ပြီးတော့ခါပြီးတော့ကမ္မထဆရာတော့မေးမယ်ကမ္မထပျောက်သွားပြီလို့လုံမလို့ပါနဲ့တဲ့။ဘုသုတိမရှိရ။ထွက်သက်ဝင်သက်မရှိတော့ဘူးဆိုတာဟာပုံကိုရှိဦးရှိတယ်တဲ့။ပေတဲ့ပုံကိုထွက်သက်ဝင်သက်မရှိဘူး။ရင်နစ်တဲ့ပုံကိုထွက်သက်ဝင်သက်မရှိဘူး။ဟိုအမြင့်မြတ်လိမ့်ကြတဲ့ပုံကိုလည်းထွက်သက်ဝင်သက်မရှိဘူး။သရုတ်ထဆံဝင်စားနေတဲ့ပုံကိုလည်းထွက်သက်ဝင်သက်မရှိဘူး။ဒီတော့တမပဝင်စားတဲ့ပုံကိုလည်းထွက်သက်ဝင်သက်မရှိဘူး။မိခင်ရဲ့ဝမ်းထဲမှာသားတန်တွေလည်းထွက်သက်ဝင်သက်မရှိဘူး။အဲ့ဒီရှိဦးထဲမှာငါမပါဘူး။မပါရင်ထွက်သက်ဝင်သက်ရှိနေတယ်။ပတိကနှုတ်ပြီးတော့အတိကနှုတ်သိင်းလို့ပတိနဲ့အတိကနှုတ်နှင်းနေတော့ထွက်သက်ဝင်သက်ကိုမထင်လာစူးဆိုင်ဆိုင်တတိကိုရှစ်ရှူပြီးတော့အထူးစူးဆိုင်ထားလို့ပြန်ထင်လာလိမ့်မယ်တဲ့အဲ့ဒီမှာကမ္မထန်ဆရာတွေသိလို့တယ်ကမ္မထန်ယောဂီတွေအဲ့ဒီအရှင်ကိုပဲငိမ့်နေပြီငိမ့်နေပြီအခုတော့မက်ကြတဲ့တော့ပြောလာတယ်အဲ့ဒါသမထအရှင်ပဲရှိသေးတယ်ဝိပဿနာမတည့်ရသေးဘူးအဲ့ဒီအထိသမထပဲရှိသေးတယ်ထွက်သက်ဝင်သက်ငိမ့်ပြီးတော့နေတယ်ဆိုတာမထင်တော့တာလက်ခဏတချို့ကဖြစ်သွားတာအဲ့ဒါမက်ဆိုင်သွားတယ်လို့လို့အဲ့ဒီအကျင့်နဲ့သေသွားလို့ရှိရင်နတ်မြေတက်ဘဝက်ပုံရောက်သွားတာဟာလာကတော့ကုရကတော့အဲ့ဒီနီးနဲ့သွားတာဆရာပွင့်ကနီးလေးကို ဖျားလာကိုတွေးပါရဲ့သားနဲ့ဖျားလဲဖြစ်ကြရောသူတို့အဲ့ဒီပုံရောက်သူတို့ကနားလဲမရှိဘူးမျက်စိလဲမရှိဘူးဖျားလဲမမြင်ရဘူးတရားသာလဲမကြားရဘူးဘလို့ဆုံးဆုံးသွားလဲဆိုတာအခုလည်းပဲသွားတရားအားထုတ်ပြားလာအိမ်မှာတရားထိုင်ဘာလို့လဲအဲ့ညာအထီရောက်လို့တာပဲအဲ့ဒါငိမ့်တယ်ငိမ့်တယ်အေးတယ်ဘုန်းကြီးအခုတော့ဘုန်းကြီးကရဲစက်စက်ပြောလုံးလုံးတိတ်မကတ်ကြတော့ဘူးအင်းကတော့ဒါလေးပဲလာလာလျှောက်တယ်အဲ့ဒါရှင်မရပါဠိပုံနဲ့ကြိုက်တယ်မဟုတ်လားဖေ။အဲ့ဒါမဆိုင်တာမဟုတ်လားဖေ။ဒီလိုသမထအရှင်ဟာအဲ့ဒီအရှင်ပဲရှိသေးတယ်။လုံးနည်းလေးကိုပြောတာနော်ပထမဆုံးရေးတွေးရမယ်နော်။ဒုတိယဖွဲ့ချီတယ်မိမိစိတ်ကအောင်ယူထား။တတိယစူးစိုက်တယ်စူးစိုက်။ဘာလို့ပနာခေါ်တယ်ဇာဝင်ဝင်လာပြီ။နောက်ထိတယ်။အဲ့ဒီလေးချက်လက်ပြီးရောနံပါတ်5ကြတော့သူကသံလက္ခဏာနီးလို့ခေါ်တယ်။သံလက္ခဏာနီးဆိုတာဝိပဿနာတဲ့။ဝိသုဒ္ဓိမဲ့ပါဠိရောသံလက္ခဏာတိဝိပဿနာ။တဏ္ဍခဏာတိတဏ္ဍခဏာဟုတ်ရဝိပဿနာတိဝိပဿနာပဲတဲ့အဲ့ကြတော့စိတ်ကစိတ်ငြိမ်သက်သွားပြီးတော့တတိယလည်းစိတ်အားကောင်းလာပြီအဲ့တော့မှမိမိတဏ္ဍမှာဖြစ်တဲ့ယုတ်တရားနံတရားကိုကောင်းကောင်းထင်ထိုင်နေအခုဘူးလုံးတော်မထွေးနေတဲ့ဟာဘာမှမသိတော့ဘာမှမဟုတ်ဘူးအဲ့ဒီအစ်စင်နဲ့ရတယ်ကြာအဲ့တော့ဆရာစိတ်ရေးကြည့်တယ်ဆရာကဒကာရမကိုမငဲ့ရဘူးဘုန်းကြီးကဒကာရမဆွန့်လည်းမသားဘူးဓာတုပါငဲ့ကြရှိတယ်ကြီးညိုရင်လည်းရတယ်မကြီးညိုရင်လည်းရတယ်ကိုကြောက်ကိုနေတယ်လေကိုယ်ဆုံးကိုစားတယ်လေဘာသူငားရစရှိလဲရသားဖြင့်တရားတော်ငဲ့ငဲ့တယ်ဆိုတာမကြိုက်ပါဆိုလို့မပြောကြဘူးတနည်းအားဖြင့်ပြောနိုင်အောင်လည်းပဲမကြိုးစားကြဘူးတရားတော်ကိုတကယ်ကိုကရုဏာမေတ္တာနဲ့တရားစစ်တရားမှရစေခြင်းပဲလို့ဆိုရင်အဲ့ဒါသမထအရှင်ပဲနောက်ဆုံးသမထရဲ့အရှင်အဲ့ဒီအရှင်နဲ့သေသွားရင်ခက်တဲ့ဝက်တဲ့ငြိမ့်နေတယ်ဆိုပြီးတော့သေသွားရင်အရှုံးကြီးရှုံးတယ်နားညစ်တဲ့ပုံရောက်သွားရောဥပမာကဘာပေါင်း8400ကြားနိုင်မယ်ဆိုတော့ဒီဖရဘယ်မှီတော့မလဲဒီလိုဖြစ်တယ်အဲ့ဒါရှုံးတယ်အဲ့တော့အဲ့ဒီလိုဖက်သက်ဝင်သက်ဘယ်လောက်စိတ်မွေ့နူးညံ့တာကိုပဲတတိပြန်ထင်လာပြီလို့ဆိုတတိကသိအားကောင်းသွားပြီစိတ်တရားလည်းသိပြီးငြိမ်းသွားပြီဥပမာနောက်ကျတဲ့ရေအိုက်ကိုအပေါ်ကစီးကြည့်လိုက်လို့ရှိရင်အထဲမှာရှိတဲ့အကောင်ဘလောင်ကိုလည်းမမြင်ရဘူးဟုတ်တယ်မဟုတ်လားအမှန်တရားစီလင်းတဲ့ရေကိုကြည့်လိုက်လို့ရှိရင်ဟိုးအောက်ဒိုးလို့ပေါ့ငါငမန်လိတ်သွားတာမြင်ရဘူးလားစိတ်နောက်ကျနေတဲ့အခါမှာအမှန်တရားကိုပိုင်းခြားပြီးတော့ရှင်းနိုင်မှမလားလို့စိတ်ကြည်လင်းပြီးတော့ငြိမ်သက်နေမှအမှန်တရားကိုမြင်နိုင်တယ်အခုတတိယစိတ်ကောင်းသွားပြီစိတ်ကလည်းစိတ်ကြည်ငြိမ်သွားပြီဆိုစိတ်စိတ်မွေ့လွန်းတဲ့ဆက်သက်ဝင်သက်မရှိတော့ဘူးထင်ရအောင်ဆက်သက်ဝင်လို့သူပြန်ပြီးရှင်းပြီလေတတိယအဲ့လိုအကောင်းသွားပြီတတိနဲ့ရှင်တဲ့စိတ်ကလည်းပဲစိတ်ကြည်ငြိမ်သွားပြီအဲ့ဒီခါကျတော့မှဝိပဿနာရဲ့ foundation ခေါ်တဲ့ယုံနာကိုအာရုံပြုပေးရတယ်ယုံနာကိုအာရုံပြုပေးရတယ်ယုံနာကိုအောင်ပြုယုံမဲ့ရှိသေးတယ်ဝိပဿနာအခြေခံယုံမဲ့ရှိတယ်ဝိပဿနာအဆင့်မရောက်သေးဘူးဘယ်လိုယုံနာအခြေခံအတိနဲ့ပတိကနန္တရားဖတ်တဲ့ဝိသက်ကယုတ်တရားအများပြောရတော့သိတာလေးကနာမသိတာကြီးကယုတ်ဒီလိုအဲ့တော့သိတာလေးကနာမသိတာကယုတ်ဆိုတော့အိမ်မှာနေတဲ့လူတွေရောလမ်းပေါ်ကလူတွေရောငစိမ့်နေရောသိတာနာမသိတာယုတ်ဒီစကားတွေထုံးကားနေတော့ကိုယ်တော်အာထုတ်တဲ့ပုဂ္ဂိုလ်တရားတော်ထိုင်တဲ့ပုဂ္ဂိုလ်ကလည်းမသိတာယုတ်ကမသိတာယုတ်တရားသိတာနံဒီလိုပဲယုံနာသိကြတော့အင်္ဂါလုပ်တယ်မထူဘူးအခုတကယ်အာထုတ်ကြည့်တဲ့အခါကျတော့ဖက်သက်ဝင်သက်မရှိတော်ဘူးလို့ထင်ရအောင်ရှိကရှိနေတယ်တော့ပိန်မွေ့နူးညံ့လို့အဲဒီလောက်ပိန်မွေ့တာကိုပဲတတိယသွားထင်ပြီအဲ့ခါကျစိတ်တရားအလွန်ငြိမ်သက်ပြီးတော့တည်ငြိမ်သွားပြီဒီခါကျတော့မှအတိနဲ့တတိယနံတရားဖက်သက်ဝင်သက်ကယုတ်တရားဒီယုတ်ဏ်ကိုပဲမပြတ်ဘယ်ခါတရားအာထုတ်အာထုတ်ဒီအဆင့်ရောက်လာပြီယုတ်ဏ်ကိုပဲမပြတ်ခင်းနေပြီဆိုရင်အဲ့ဒါနာမရူပပရိစ္ဆေဒညာဆက်ယုတ်ဏ်ပိုက်ချပြီအပေရကတဝက်ပိတ်သွားဝိပဿနာကောင်းတယ်ကောင်းတယ်ဆိုတာအခုပြန်လာကြတယ်သွားအာထုတ်ကြတာဟိုလေအကျွေးရဘလို့ကျွေးတာဒီနေ့ကော်ပြီးတော့3ညတောင်တိုက်တာကလထိုင်နဲ့သပွဲနဲ့စားရတာညအိတ်တကစတိကရင်နဲ့ကိုအေးရစိတ်ကောင်းတာပဲညငြိမ်သက်တာပဲသိစိတ်တာပဲအဲ့ဒီလိုအကောင်းဝိပဿနာကောင်းတယ်ဆိုတာဒါကောင်းတာကိုပြောတာမဟုတ်ဘူးနိုင်ုံနှစ်ပါးကိုကိုယ်တိုင်ပိုင်းခြားပြီးတော့မြင်ပြီလေနိုင်ုံနှစ်ပါးကိုတရားအားထုတ်တဲ့အားထုတ်တဲ့နိုင်ုံနှစ်ပါးကိုပိုင်ပိုင်ကြီးကောင်းစွာရှုမြင်ပြီလို့ဆိုရင်အပေတကားတဝက်ပိတ်သွားဟုတ်လို့ဆိုအပေခန္ဓာဆိုတော့သိတော့ဆရာကောင်းတာဘုန်းကြီးကတော့ဒီနေရာပြောလို့ရှိရင်အပေဆိုတာအသာလေးထားပါဦးလူပြန်ပြရမှတော့ကြောက်သက်ဆန့်ချမ်းသာတဲ့အိမ်မဖြစ်ပြစေနဲ့ဘာလို့ဘိုက်ထဲကကြူချင်အပ်တာကိုပိုင်တယ်ကသူရှင်းရတာဒီကလေးပဲသက်တာမလဲအဲ့ဒါလူပြားဖြစ်ပေါ်တော့ဘုရားကြောက်တယ်အပေတော့ပြောအောင်နေနေတော့နော်အပေဒုက္ခတွေအသာထားခဲ့တော့အဲ့တော့ဝိပါဒကောင်းတယ်ကောင်းတယ်ဆိုတာအပေတကတဝက်ပိတ်သွားပြီအပေခန္ဓာဖြစ်ဖို့ရာခိုင်နှုန်း50 အဲ့လိုကောင်းတာကိုဝိပဿနာကောင်းတယ်လို့ခေါ်တာကောင်းတာဆရာကောင်းရမှာမဟုတ်ဘူးတပည့်ကသူ့အတူမြင်ပြီးတော့ဒီနိုင်ုံနှစ်ပါးကိုကောင်းစွာညံထဲမှာပိုက်ချသင်းလာသက္ကအထုတ်အထုတ်အဲ့ဒီပါအာယုံကရောလို့ဆက်တဲ့ဝင်လည်းမပြရှူရှိုင်းလို့မလွတ်ဘူးဘလောက်ပဲအာယုံတွေဘလောက်ပဲဘယ်လိုစမ်းကြတယ်ပြောပြောသူကမှသာသူမလွတ်ချင်တော့ဘူးအဲ့ဒါနိုင်ယုံတတိနဲ့အတိနဲ့တတိယနန္တရားတော့ပိုင်းလို့နန်မြန်မာလို့ညွတ်ပြီးသိတတ်တဲ့တတိဆက်တဲ့ဝင်သက်ဆိုတာကအခေါ်ဝေါ်နာမည်ပြည့်မြတ်တကယ်ဖြင့်ရှားတဲ့တတိပရမတ်ကတုတ်ရှားတဲ့တတိဆက်တဲ့ကလေးလာကြည့်တယ်ဝင်တဲ့ကလေးလာကြည့်တယ်ဖြိလိုက်တိုင်းဖြိလိုက်တိုင်းလှုပ်ရှားတဲ့တတိလေးကိုရုပ်လို့ခေါ်တာဒီရုပ်နဲ့ကိုကောင်းကောင်းကြီးရှုမြင်နေပြီဆိုရင်ယောဂီကဒီအာယုံမလွတ်ချင်တော့ဘူးအဲ့တော့အထိုင်ကြားတယ်ကြားတယ်ဆိုတာအဲ့ဒီနည်းနဲ့ကမ္မထအာယုံကသက်ဝင်သွားပြီးတော့ကြားတာအခုကတော့ဘေးက၄ရောက်ညှက်ထားတယ်မလှုပ်နဲ့မလှုပ်နဲ့ဟုတ်ကဲ့လားအဲဒါလေးပြောရင်အရှိကြီးပေါ့လေခွန်ကြီးတကမကြီးကပြန်လာအင်းကျဆဲတာလူသမီးကိုကောင်းမလဲနောက်နေ့နေလိုက်သွားတယ်ဒါဘယ်တော့မှအခုလည်းလောက်ရတာအော်ကလောကထုတ်ခါပြီးတော့ရေရှူလာဆိုင်တာလေးအတိုးနဲ့တော့ဆက်အောင်ဆက်အောင်ဆိုပြီးတော့နှာရီပဲကြာလာတော့နှစ်တိကိုထွက်လာတာပေါ့အဲ့တော့ဒါတွေထုံးကအဲ့တော့ပြောလို့တာကတကယ်ဆိုတရားတော်ကိုကောက်ဆွာရှုမြင်လာတဲ့အခါကျတော့ဒီအာယုံကိုမလွတ်ချင်မဲနဲ့အထိုင်ကြာသွားတာမလွတ်နဲ့မလွတ်နဲ့ဆိုဘေးကညှက်ထားတာနဲ့မလွတ်နိုင်တာမဟုတ်ဘူးအာယုံတစ်ခုကိုသိသိသက်ဝင်အဲ့တော့သက်ဝင်ပုံကလည်းပဲသူတို့လည်းပဲခုနပြောလို့သူတို့အောင်နဲ့သူယူလို့သက်ဝင်တာရှိတယ်ဥမာတစ်ညလုံးဖဲကြိုင်းနိုင်တယ်နော်ဘိုးသားလင်းတော်မိုးလင်းမှမသိဘူး။နောက်အခိယထိုးတယ်။အခိယထိုးတာဒီလောက်ပူပြင်းနဲ့ຢာပြီ။သူကအကျိုးဆောင်ချက်ကလာပြင်းတော့ဒီနေ့ပိုးပူတယ်ဗျာတဲ့။ဒီပြောတာတော့ကြားတယ်အပူလိုက်နေတာဒီလိုပဲလို့။ခုကိစ္စမဟုတ်လို့တော့အာရုံထားဘူးလို့။ဒါကဒီလောက်ပူပြင်းနေတာကိုသူကမိကြည့်ပြီးတော့ဒီအခိယကိုဆွဲမိကြည့်ပြီးအခိယထိုးလိုက်။မိအရာကိုကြည့်ပြီးတော့ဒီဓာတ်လောက်ကတတ်တိဘလောက်ဖြစ်နေပြီဆိုတော့ तू သိတယ်။သူဓာတ်လောက်ဘယ်အဆင့်ရောက်နေပြီ။ရေစိမ့်တိုက်လို့ရှိရင်ယောဂပြောက်ပြီးရှိ။သမီးတွေပူလို့မနေနိုင်ဘူး။သူမိကြည့်ပြီးတော့ကိုဆွဲတာလေ။ဘယ်အယုံမှမရောက်ဘူးအဲ့မိကြီးနဲ့အယုံမရောက်တယ်။နောက်ငါးမြားတယ်။ငါးမြားတော့ငါသာတက်ပြီးတော့မြင်မြားချင်းနဲ့ရေထဲပြစ်ချတာတော့ငါးမြားတာမှာကျိုးမှာဖော်လေးတော့တတ်မထားဘူးလား။အဲ့ဒါလေးပဲဖော်လေးပဲစိုက်ကြည့်။ဒီလူစိတ်ပဲမှမရောက်ဘူး။ဒါလေးလှုပ်လိုက်တော့ငါဟပ်ပြီးတော့ဇက်နဲ့ဆွဲလိုက်တာဘူး။ဒါစိတ်ရဲ့တည်တည်မှုဟာအဲ့ဒီတည်တည်မှုမျိုးတွေကမဖို့နိဗ္ဗာန်ရကြောင်းနေမဟုတ်လို့မိစ္ဆာသမာဓိခေါ်တယ်။အခုနိုင်ုံနှစ်ပါးကိုဒါတက်ဝင်ပြီးတော့မပြတ်အထိုင်ကကြာသွားမှမသိလိုက်။နောက်ဆုံးကျတော့အော်လောက်တော့ကြာသွားမှဘူး။ကမ္မထအာယုံဆက်နိုင်ုံနှစ်ပါးကိုဒီအာယုံမှာသက်ဝင်သွားတာ။အဲ့လောက်သက်ဝင်ပြီးအထိရောက်ပြီဆိုရင်အပေကားပိတ်ဖို့ရာခိုင်နှုန်း50ပိတ်သွားပြီ။ဥမာပေးတရားဆိုပါစို့ပေး50ပိတ်သွားပြီ။အဲ့ဒါအာနာပါဒကမ္မထမနဲ့ကြတော့ထိုင်မုံထိုင်ပြီးတစ်ခေါက်ပြန်ပြောမယ်နော်။အဲ့မဲ့ပြန်ကြတော့လည်းပဲဓမ္မရှင်းပြပါလိမ့်မယ်အကြောင်းကျိုးနဲ့တကွအာနာပါဒလုပ်ငန်းရှင်တွေကြားကနေတကွသိဦးစွာရောခောအနန္ဒသကမကြီးကတိုင်ပေးလိမ့်မယ်ညီညွတ်လိုက်ဆိုရမယ်ရောခောအနန္ဒဆိုပြီးတဲ့အခါကျတော့တရားထိုင်ရမယ်ထိုင်လိုက်တာနဲ့ဖက်သက်ဝင်သက်ကိုအာရုံယူပြီးတော့ရေတွက်မယ်စိတ်ထဲကရေတွက်တာတော့ထိုင်ဖက်သက်သက်ကိုရှူလိုက်ဆိုက်တဲ့အခါမှာပဂတိအတိုင်းပဲပုံမှန်ရှူရအရင်အတွက်ကိုဟုတ်ကဲ့လားပရမသုတ်တိက္ကသ၅ဖတ်တလဲလဲမှန်ပြီဆိုရင်တစ်ဆင့်ပြက်ဗတိတက်မလဲဒီကနေ၆မှန်ပြီဆိုရင်ကုန်မမီဆိုရင်ရှစ်မှားရတယ်တဲ့ဖားမယ်လို့ဖတ်တက်လက်ကြိုးစားပါတဲ့မှန်သွားပါလိမ့်မယ်တဲ့နော်တစ်ကနေ9တစ်ကနေ30စိတ်ကပြတ်လွန်ပြတ်လွန်သွားရပါတယ်တဲ့ပေါ့ကြိုးစားပါတဲ့အဲ့ဒီကမ္မထာကဘယ်ခါထိုင်တိုင်းဖမ်းနေပြီဆိုလို့ရှိရင်အလို့အလျောက်တော့လည်းကောင်းမိမိရတော့လည်းကောင်းပြောင်းပြီးတော့မရေတွက်တော့ပဲမယ်ဒီနှာသီးပြားလေးမှာနှာရည်ယူတော့စိတ်ကတခြားမရောက်ဘဲနဲ့နှာသီးပြားပဲအောင်ရောက်နေတယ်လို့စိတ်ရောက်နေတယ်လို့ဖက်သက်ဝင်သက်ဖွဲ့ထားတယ်လို့ဖွဲ့ချတဲ့နည်းဒီကမ္မထံကိုလည်းပဲအစဉ်မပြတ်သက်ဝင်နေပြီဆိုရင်စူးစူးဆိုက်ဆိုက်ရှုတဲ့နည်းထုတ်ရှားတဲ့တတ္တိလေးကိုရေစုဆိုင်ပြီးတော့တခြားအောင်ရောက်တော့ငါဒီဖက်သက်ဝင်သက်ကလေးလာလာထိထိနေတာလေးကိုပဲဟုတ်ကဲ့လားအောင်ယူထားတာအဲ့ဒီအခါကျတော့ဖက်သက်ဝင်သက်ဘလောက်ငိမ့်သွားလဲဆိုမရှိတော့ဘူးထဲအောင်ငိမ့်သွားပြီတဲ့အဲ့ဒါသမထအရှင်းပဲနော်အဲ့ဒီအဆင့်အဆီးနဲ့သေလို့ရှိရင်မြမတူရောက်သွားနိုင်တယ်အပေတကားတော့မပိတ်ဘူးမက်ဖို့နိဗ္ဗာန်တော့မရနိုင်ဘူးနော်အရှုံးကြီးလည်းရှုံးနိုင်တယ်ဘာလို့လဲဆိုဖျားပွင့်လာမဖူးရဘူးတရားမနာဘူးနားမရှိလို့မျက်စိမရှိလို့ကိုယ်လုံးကိုမရှိဘူးရုပ်လုံးဝမရှိလို့အဲ့တော့ဆရာကဒီနေရာမှာယုံနာကိုပိုင်းခြားရှုဖို့အတိတွေလည်းသိကောင်းလာပြီအတိတွေလည်းပဲစိတ်တွေလည်းတည်ငြိမ်လာပြီဒီခါမှာ ဩတိတိနေတဲ့အတိဟာတတိနဲ့စိတ်နဲ့တတိနဲ့အတိနဲ့တတိနဲ့ဒါကသိတတ်တဲ့တတိဟိုလိုသိစရာကိုညွတ်ညွတ်သိလို့ပိုင်းလို့နံမြန်မာလိုညွတ်တယ်ပိုင်းလို့ကနံမြန်မာလိုကညွတ်တယ်နံကလည်းပဲနံငယ်ရဲ့သတိနံနာကစောစောနံနံစထောင်းဆိုတဲ့စူးစူးဝါနံနာမျိုးကိုနံနဲ့ခေါ်တယ်ဒီနံကနာငယ်ကိုရေးချပြီးတော့မတာနံနာအဲ့ဒီနံကသိစရာကိုညွတ်သိတယ်ကိုအတန်တွဲချင်းတူလို့အရာကောက်ချင်းမတူဘူးတချို့ကအတန်တွဲတူတာပေါင်းမလို့လွန်ခဲ့တဲ့အနှစ်30လောက်ကဘယ်ပေါင်းရလဲခံရင်းလည်းမတူဘူးအဲ့တော့သိစရာကိုညွတ်ပြီးသိလို့ပိုင်းလို့နန်းအသိခါတဲ့တရားကလှုပ်ရှားတဲ့တတ္တိလေးဆိုတဲ့ဝါယောဒယုတ်အဲ့ဒီယုတ်တာကိုကြည့်မပြတ်ချင်းလျောက်ဆူဆိုင်ရအာယုံပြူပြီးတော့ထွက်တဲ့ဝင်လည်းကတော့ပုံမှန်ရှူဆိုင်လို့အဲ့ဒါဝိပဿနာတက်ပဲအခြေခံရလာပြီတဲ့ဟုတ်ကဲ့လားအဲ့ဒီအစဉ်အထိမနေ့ကျတော့အားထုတ်ကြည့်ကြပါဦးအဲ့ဒီနားကြသူတနာယူပွဲThank you.